Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် BN ရဲ့အတွေ့အကြုံကနေကြားပါစီ2023ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေည VOA Radio အစီအစဉ်တွေကို American ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လည်ပေးသွားမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ် VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းရုပ်သံအစီအစဉ်ဖြစ်တဲ့တိုက်ရိုက်ကြည့်ရှုနားဆင်လို့ရပါတယ်ကျမတော့ခင်ဗျူထွေးပါရှင်
ကျွန်တော်တို့မှာမှာအနည်းခတ်သိမ်းကြည့်ရင်းကြပါစေဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေယူကရိန်းကိုရုရှားတို့ကျူးကျော်စစ်တိုက်ခဲ့တာတနည်းဖြစ်တဲ့ဒီနေ့တောက်ချာနေ့မှာကြဆုံးသိဆုံးခဲ့သူတွေအတွက်အထိမ်းအအောင်မြေပွဲကိုယူကရိန်းနိုင်ငံခီးမြို့တော်မှာအခမ်းအနားကျင်းပခဲ့ပါတယ်နေတိုနဲ့ဥရောပသမ္မတခေါင်းဆောင်တွေကရုရှားသမ္မတရဲ့မဟာဗျူဟာညီမှန်းချက်တစ်ခုမှမအောင်မြင်ဘူးလို့ပြောလိုက်ကြပါတယ်ရုရှားကနျူကလ িয়ার လက်နက်အသုံးမပြုဖို့အတွက်တရုတ်နဲ့အိန္ဒိယကတဆင့်ရုရှားပေါ်ဩဇာညောင်းလာအောင်အမေရိကန်ကဆောင်ရွက်နေတဲ့အကြောင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးကပြောလိုက်တဲ့သတင်းတွေနဲ့တခြားမြန်မာနိုင်ငံကွာသတင်းတွေကိုမခင်ဖြူထွေးနဲ့ပဲကျွန်တော်တို့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါစကိုင်းတိုင်းရွှေဘိုဘက်မှာတော့စစ်ကောင်စီတပ်တွေကနေအိမ်200ကျော်နဲ့ရက်ကန်းစင်တွေကိုမိရှို့ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ
်အိမ်ကြီးလုံး200ကျော်လောက်တော့ပါသွားတယ်ဗျစကားတွေနောက်ပြီးတော့သူတို့အဲ့ဘက်ကအထူးကြီးနေရသူကလက်ရက်ကဖက်ကန်တွေထုံကားတာပေါ့နော်လက်မှုပညာလေးအဲ့ဆက်တွေအကုန်လုံးမိရှို့သွားတာပေါ့
ဒါကတော့ဒီလ20ရက်နေ့ကရွှေဘိုဘက်မှာနေအိမ်တွေနဲ့ရိုးရာရက်ကန်းစင်တွေမိရှို့ဖျက်ဆီးခဲ့ရတဲ့သတင်းအပြည့်အစုံနောက်ပိုင်းမှာတင်ပြပေးသွားမှာပါ။အရာတော်မျိုးနယ်မှာလည်းတိုက်ပွဲတွေဖြစ်နေပြီးတော့စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်တင်တဲ့အကြောင်းနဲ့ကရင်ပြည်နယ်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနောက်မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့တို့တွေ့ဆုံတဲ့သတင်းတွေကိုလည်းနောက်ပိုင်းမှာတင်ပြပေးပါမယ်။အပတ်စဉ်ကဏ္ဍတွေကိုလည်းရှုစားကြမှာပါ။အခုတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်နဲ့အတူကျွန်မခင်ပြူထွေးတင်ပြပေးပါမယ်။
ယူကရိန်းကိုရုရှားတို့ကျူးကျော်စစ်တိုက်ခဲ့တာတနစ်ပြည့်တဲ့ဒီနေ့တောက်ချာနေမှာကြာဆုံးသိဆုံးခဲ့သူတွေအတွက်အထိမ်းအအောင်မြေပွဲကိုယူကရိန်းနိုင်ငံခီးမြို့တော်မှာအခမ်းအနားကျင်းပခဲ့ပါတယ်စစ်ပွဲတံကိုတနစ်လုံးကြံ့ကြံ့ခံနေခဲ့တဲ့ယူကရိန်းနိုင်ငံအနေနဲ့နှက်ဖန်ပါဖြစ်မယ်ဆိုတာမသိပေမဲ့ဆက်လက်တိုက်ပွဲဝင်သွားဖို့လိုအပ်တယ်လို့သမ္မတဗိုလိုဒီမာဇယ်လင်စကီးကမိန့်ခွန်းစကားပြောကြားခဲ့ပါတယ်2023မှာအောင်ပွဲရအောင်လုပ်သွားမယ်လို့တနိုင်ငံလုံးကိုတိုက်ရိုက်ထုတ်လွှင့်ပြသတဲ့မိန့်ခွန်းထဲမှာသူကခုလိုကတိပေးပြီးပြောခဲ့ပါတယ်
залежить щогодини саме від тебе українські воїни найголовніше
Russia loot တမားတွေပြစ်ဒဏ်မခံရမချင်းကျွန်တော်တို့ဘယ်တော့မှနားလိမ့်မယ်မဟုတ်ပါဘူးနိုင်ငံကခုံရုံးရဲ့ပြစ်ဒဏ်ဖျားခင်ရဲ့စီရင်ချက်ကျွန်တော်တို့တိုက်ပွဲဝင်သူတွေရဲ့စီရင်ချက်ကို Russia တို့မခံရမချင်းဆက်လက်တိုက်ပွဲဝင်သွားမှာဖြစ်ပါတယ်လို့သမ္မတ Volodymyr Zelensky ကမိန့်ခွန်းပြောကြားသွားခဲ့တာဖြစ်ပါတယ် Russia ကိုအရေးယူနိုင်မယ်ယူကရိန်းနိုင်ရမယ်ဆိုတဲ့အပေါ်သူ့အနေနဲ့တန်တရားလုံးဝမရှိဘူးလို့လည်းယူကရိန်းသမ္မတကပြောကြားသွားခဲ့ပါတယ်။စစ်ပွဲနှစ်ပတ်လည်အခမ်းအနားမှာရုရှားကိုအခုခံတိုက်ပွဲဝင်နေကြတဲ့စစ်သားတွေကိုလည်းသမ္မတဇယ်လင်စကီးဟာစုစိတ်တွေချိန်မြှင့်ခဲ့ပါတယ်။ပြီးခဲ့တဲ့ February လတည်းကစလို့တနင်္လာခုခံတိုက်ပွဲဝင်ခဲ့ကြသူတိုင်းကိုသမ္မတဇယ်လင်စကီးကကျေးဇူးတင်ကြောင်းအဲ့ဒီအခမ်းအနားမှာပြောခဲ့ပါတယ်။အခုစစ်ပွဲကြောင့်အသက်ပေးသွားကြသူအားလုံးကိုလည်းအမတ်ရအောင်မေကြောင်းနဲ့သမ္မတဇယ်လင်စကီးကပြောကြားခဲ့ပါတယ်။
ရုရှားသမ္မတရဲ့မဟာဗျူဟာညီမှန်းချက်တခုမှမအောင်မြင်ဘူးလို့နေတိုနဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကပြောဆိုပါရယ်ယူကရိန်းပေါ်မှာရုရှားကျူးကျော်စစ်တနစ်ပြည့်တဲ့နေ့မှာရုရှားသမ္မတဗလာဒီမီယာပူတင်ဘက်ကရှုံးနိမ့်ခဲ့တယ်လို့နေတိုမဟာမိတ်အဖွဲ့အကြီးအကဲယန်စတိုတန်ဘက်ကအက်စတိုးနီးယားနိုင်ငံတလင်းမြို့တော်ကနေအခုလိုပြောကြားခဲ့တာ
ပါ One year ago President Putin launched his full-fledged invasion of Ukraine an illegal war aggression
လွန်ခဲ့တဲ့တနစ်မှာသမ္မတပူတင်ကယူကရိန်းကိုအကြီးအကျယ်ဝင်ရောက်ကျူးကျော်တိုက်ခိုက်ခဲ့ပါတယ်။ဒါကနိုင်ငံတကာအခြေခံဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ပြီးအတင်းအဓမ္မဝင်တိုက်တဲ့တရားမဝင်စစ်ပွဲပါ။သူကယူကရိန်းပြည်သူတွေကိုရဲ့စိတ်တက်ကိုရိုက်ချိုးချင်ခဲ့တယ်။ကျွန်တော်တို့ရဲ့ညီညွတ်မှုကိုလည်းဖြိုခွဲလိုခဲ့တယ်။ဒါပေမဲ့ပူတင်ရှုံးနိမ့်ခဲ့ပါတယ်လို့နေတိုမာမိတ်အဖွဲ့အကြီးအကဲယန်စတိုတန်ဘက်ကပြောဆိုသွားတာပါ။ယူကရိန်းနိုင်ငံဆက်လက်ရပ်တည်နေပြီးနေတိုနဲ့ EU ကလည်းယူကရိန်းဘက်ကနေရပ်တည်နေပါတယ်လို့လည်းသူကပြောသွားပါတယ်။ရုရှားသမ္မတပူတင်ဟာသူ့ရဲ့ရည်မှန်းချက်တွေကိုအခုထိမစွန့်လွတ်သေးပဲသူခိုင်းတယ်လို့လိုက်လုပ်ပေးတဲ့ရုရှားရဲ့အင်းကြီးချင်းတွေနဲ့ဥရောပကိုပုံစံသစ်ဖော်ဖို့ကြိုးစားနေတယ်လို့လည်းပြောဆိုသွားပါတယ်။ EU ကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒယ်လီယွန်ကလည်းသမ္မတပူတင်ရဲ့မဟာဗျူဟာရည်မှန်းချက်မအောင်မြင်ဘူးလို့အဲ့ဒီအခမ်းအနားတွင်မှပဲပြောဆိုသွားခဲ့ပါတယ်ရှင
်။ရုရှားကနျူကလ িয়ার လက်နက်အသုံးမပြုဖို့အတွက်တရုတ်နဲ့အိန္ဒိယကတဆင့်ရုရှားဘော်ဩဇာညောင်းလာအောင်အမေရိကန်ဆောင်ရွက်နေတဲ့အကြောင်း အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းစစ်ပွဲတနေ့အကြိုအဖြစ်မနေ့ February 23ရက်နေ့မှာ The Atlantic Magazine Editor ချုပ် Jeffrey Goldberg နဲ့လုပ်ခဲ့တဲ့ interview မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောခဲ့တာဖြစ်ပါတယ်
။ Take the news this week that Russia is suspending participation in the New START agreement. It's the one remaining
ရုရှားရဲ့ဥတီချက်နဲ့ပူတင်ရဲ့ဥတီချက်ကရှင်းရှင်းမြင်သာလာပါတယ်။ကျူးကျော်စစ်ကနေတိုးချက်လာမှအတွက်မဟုတ်ပါဘူး။ရုရှားလုံခြုံရေးကချိန်ချောက်ခံလို့မဟုတ်ပါဘူး။ယူကရိန်းဟာတီးကြလွတ်လပ်တဲ့တိုင်းပြည်မဖြစ်သင့်ဘူး။ရုရှားတဲ့ကိုပြန်ထည့်သင့်တယ်ဆိုတဲ့ပူတင်ရဲ့အမြင်ကြောင့်ဖြစ်ပါတယ်လို့စစ်ဖြစ်ရတဲ့အကြောင်းနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးကပြောကြားသွားခဲ့တာပါ။တရုတ်နဲ့အိန္ဒိယကနျူကလ িয়ার လက်နက်အသုံးပြုရေးကိုလုံးဝဆက်ကျင်ကြတာကြောင့်သူတို့မှရှိကြတဲ့ရုရှားပေါ်ဩဇာတည်ရောက်နိုင်မှုကိုအမေရိကန်ကအသုံးချနေပါတယ်လို့လည်းဘလင်ကင်ကအင်တာဗျူးမှာပြောပါတယ်။စစ်မဆတဲ့မြေယူကရိန်းနဲ့ဆက်မှာရုရှားတပ်တွေစုယုံခဲ့စင်မှာပဲအမေရိကန်ကရရှိခဲ့တဲ့ထောက်လှမ်းရေးသတင်းတွေကိုယူကရိန်းသမ္မတဇယ်လန်စကီကိုပေးခဲ့ကြောင်းနဲ့အင်တာဗျူးမှာပြောထားပါဗျ။သမ္မတဇယ်လန်စကီဟာအချိန်နေရာနဲ့တင့်လျော်တဲ့ခေါင်းဆောင်တစ်ယောက်ဖြစ်ပြီးဒီသမိုင်းအချိန်ကာလကြံ့ကြံ့ခံရပ်တည်နေသူဖြစ်တယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကသူ့အမြင်ကိုပြောကြားသွားခဲ့ပါဗျ။
ရုရှားကိုစန့်ကျင်နေတဲ့ယူကရိန်းပေါ်မှာထောက်ခံမှုတွေနှစ်ဆတိုးရတော့မယ့်အချိန်ရောက်နေပြီလို့ယူကရိန်းကျူးကျော်ဆက်တနစ်ပြည်တဲ့နေ့မှာဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒလယွန်ကပြောပါရယ်ဥရောပနိုင်ငံတွေရဲ့ပိတ်ဆို့တန်းခတ်မှုတွေဟာရုရှားစီးပွားရေးကိုထိခိုက်စေခဲ့ပြီးတော့ရုရှားကိုဝိုင်းပယ်နိုင်ခဲ့တယ်လို့သူကပြောပါရယ်ရုရှားဟာကမ္ဘာစွန့်အင်ဈေးကွက်ကိုလဝကြီးအုပ်ဖို့ကြိုးစားခဲ့ပေမဲ့လည်းသူ့ရဲ့အထူးကဝင်ငွေရမယ့်အရင်းမြစ်တွေဖျက်တောက်ခံခဲ့ရတာဖြစ်တယ်လို့ပြောပါရယ်ယူကရိန်းကိုမြေပုံပေါ်ကနေဖျောက်ဖျက်ပစ်ဖို့ရုရှားကကြိုးစားခဲ့ပေမဲ့အရင်ကထက်ပိုပြီးတော့အင်အားကြီးမှပြင်းထန်တဲ့နိုင်ငံတွေရဲ့တုံ့ပြန်မှုကိုရုရှားပိုပြီးတော့ရင်ဆိုင်ရတယ်လို့ယူကရိန်းဟာလွတ်မြောက်မှုကိုရှာဖွေတဲ့နေရာမှာဒါကိုရဲရဲရင်ရင်ရယူဖို့ဝင်မလေးတဲ့နိုင်ငံတွေအတွက်စံသက်မှုတစ်ခုဖြစ်ခဲ့ပါတယ်လို့လည်းဥရောပကော်မရှင်အကြီးအကဲအာဆူလာဗွန်ဒလယွန်ကမနေ့ကဒီအက်စတိုးနီးယားနိုင်ငံတလင်းမြို့မှာဝင်ကြီးချုပ်ကာဂျာကာလက်စ်နဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွက်မှပြောဆိုသွားပါတယ်ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ယူကရိန်းစစ်သား3000ကိုလေ့ကျင့်ပေးဖို့ရည်မှန်းထားတဲ့အကြောင်းနဲ့စစ်လက်နက်ပစ္စည်းတွေထပ်ပြီးတော့ထောက်ပံ့ပေးသွားမယ်အကြောင်းလဲဥရောပကော်မရှင်အကြီးအကဲကပြောဆိုသွားပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
တောက်ချနေညတရင်တွေကို VOE ကဆက်လက်ကြီးညာနေပါတယ်။ပဋိပက္ခဖြစ်နေတဲ့ဘယ်သီရကိုဆိုလက်နဲ့ရောက်မှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့တောက်ချနေမှာပြောကြားလိုက်ပါတယ်။တရုတ်ကော်မတီတစ်ခုကရုရှားကိုအဝေးထိန်းဒရုန်းယာဉ်တွေရောင်းချဖို့ညှိနှိုင်းနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဝိုင်မန်ဝင်းကအခုလိုတုံ့ပြန်ခဲ့တာပါတရုတ်နိုင်ငံအနေနဲ့စီးရဲဆရာပုံကုန်နေနဲ့ပတ်သက်ပြီးတာဝန်သိသည့်အမျှော်မြင်ရှိရှိသဘောထားနဲ့လှုပ်ဆောင်နေပါတယ်လို့လည်းသူကပြောပါတယ်ပဋိပက္ခဖြစ်နေတဲ့ဒေသတွေဒါမှမဟုတ်စစ်မှပါနေတဲ့အဖွဲ့တွေဆိုရင်ဘယ်ဒေသဘယ်အဖွဲ့ကမှတရုတ်ကလက်နဲ့ရောက်မှာမဟုတ်ဘူးလို့ပြောပါတယ်တရုတ်အနေနဲ့ညီညာရေးဆွေးနွေးဖို့ညင့်တင်ဆောင်ရည်နေတယ်လို့လည်းနိုင်ငံရေးဌာနပြောခွင့်ရဝိုင်ဝမ်ဘင်းကပြောကြားသွားခဲ့ပါတယ်။ရုရှားကအသက်သေးစေနိုင်တဲ့ပစ္စည်းတွေရုရှားကိုရောင်းဖို့စဉ်းစားနေတယ်ဆိုတော့သတင်းတွေကြောင့်အမေရိကန်အနေနဲ့စိုးရိမ်နေလို့အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောကြားထားပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ဖို့တရုတ်ကအဆိုပြုလိုက်တဲ့စစ်နှစ်ချက်ပါညီညာရေးအဆိုပြုချက်ရဲ့နံပါတ်1အချက်ကိုလိုက်နာရင်ကိုစစ်ပွဲအဆုံးသတ်နိုင်ပါတယ်လို့လည်းအမေရိကန်လုံခြုံရေးချန်ပီဂျိတ်ဆူလီဗန်ကပြောကြားခဲ့ပါတယ်။တိုင်းပြည်တွေရဲ့အချုပ်အခြာအာဏာနဲ့နယ်မြေကိုလေးစားဖို့နံပါတ်1ချက်မှာတရုတ်ကပြောထားခဲ့တာပါ။ယူကရိန်းကရုရှားကိုဝင်တိုက်တာမဟုတ်သလိုအမေရိကန်နဲ့နိုင်ငံတကာကလည်းရုရှားကိုဝင်တိုက်တာမဟုတ်ဘဲရုရှားကသာယူကရိန်းကိုကျူးကျော်ဝေရောက်တိုက်ခိုက်တာကြောင့်ဖြစ်ပါတယ်လို့သူကဆိုပါတယ်
။မြောက်ကိုရီးယားကတာဝဲပြည့် Cruise Missile တုံးလေးလုံးကိုမနေ့တုန်းကပစ်ခဲ့တဲ့အကြောင်းဒီကနေ့မှကြေညာပါတယ်။အမေရိကန်တောင်ကိုရီးယားနဲ့စီးရဲတင်းမာနေတဲ့အချိန်မှာပဲအခုလိုထပ်မံပစ်လွတ်တာပါ။အခုပြစ်လွတ်လိုက်တဲ့ဟွာဆဲ2မစ်ဆိုင်းတွေဟာ3နိုင်ငံဒီပါအတွင်းမှာမိုင်ပေါင်း120ကျော်အထိရောက်နိုင်ပြီးမြောက်ကိုရီးယားအရှေ့ဘက်ပင်လယ်ပြင်ကပြစ်မှတ်ကိုထိမှန်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါတယ်။မြောက်ကိုရီးယားအနေနဲ့ကျူးကျော်လာတဲ့သူတွေကိုနျူကလ িয়ার လက်နက်သုံးပြီးနီလန်ပေါင်းစုံနဲ့တံပြန်တိုက်ခိုက်နိုင်တယ်ဆိုတာကိုအခုလိုပြစ်ခတ်ပြသလိုက်တာဖြစ်တယ်လို့မြောက်ကိုရီးယားဘက် KCN သတင်းဌာနမှဖော်ပြပါတယ်။ပုံမှန်အဖြစ်ကတော့အခုလိုမြောက်ကိုရီးယားဘက်ကမစ်ဆိုင်းစမ်းသပ်ပစ်ခတ်တိုင်းမှာတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကသတိပေးချက်ထုတ်ပြန်ပေးမယ်လို့အခုတစ်ခေါက်ကတော့ သူတို့ရရှိတဲ့အချက်လက်တွေနဲ့ကန့်ညီမှုမရှိဘူးလို့တောင်ကိုရီးယားဘက်ကဒီကနေ့နောက်ပိုင်းမှာပြောပါရယ်။ဒါမဲ့လေ cruise missile တွေဟာပဲထိန်တဲ့ဒုံးထက်ခက်နှိမ့်နှိမ့်ပြန်တန်းနိုင်တာကြောင့်တခြားသူတွေအနေနဲ့ဒီဒုံးတွေကိုရေဒါမှာဖမ်းယူစောင့်ကြည့်ဖို့မလွယ်ပါဘူးလို့ကျွမ်းကျင်သူတွေကထောက်ပြပါရယ်။အခုပစ်လွတ်လိုက်တဲ့ cruise missile တွေဟာနျူကလ িয়ার ထိပ်ဖူးတက်ပစ်နိုင်လောက်အောင်ဖန်တီးထားတာလို့လည်းမြောက်ကိုရီးယားကပြောပေမဲ့လို့ဒီ cruise missile တဲဆောင်နိုင်လောက်အောင်သေးငယ်တဲ့နျူကလ িয়ার ကြီးထိပ်ဖူးဖန်တီးထားနိုင်ပြီလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးရှင်။
မလေးရှားနိုင်ငံကိုသွားဖက်ကားပေါ်ပါလာတဲ့တရားမဝင်နိုင်ငံပြောင်းဖို့ကြိုးစားတဲ့မြန်မာတရားကျော်ကိုထိုင်းရဲကဒီနေ့တောက်ချာနေမနေ့ကဖမ်းဆီးခဲ့ပါတယ်။ဟာဒီယိုက်ခိုင်ထဲမှာရပ်ထားတဲ့ဆဘိန်ကုမ္ပဏီကားပေါ်မှာအမျိုးသမီး19ယောက်အမျိုးသား82ယောက်ကိုဖမ်းဆီးမိခဲ့တာဖြစ်တယ်လို့ထိုင်းရဲတွေရဲ့အပြောကိုကိုးကားပြီးဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်။သူတို့ဟာပရချူအပ်ခေရီခန်ခိုင်ကနေလာကြသူတွေဖြစ်တယ်လို့လည်းပြောပါတယ်။ထားဒေသခံတို့ရဲ့သတင်းပေးချက်အရတုံတမ်ဆောင်ရွာကအထူးကင်းစကားတစ်ခုနောက်ဖက်ကကွင်းမြင်နဲ့ရန်နာထားတဲ့ဆက်ဘင်းကောင်ကိုသွားဆရာကနေအခုလိုဖမ်းမိခဲ့တာလို့ထိုင်းရဲကဆိုပါတယ်မြန်မာနိုင်ငံကတရားမဝင်လူတရားကျော်ထရက်ကားကျမ်းပြေပေါ်မှာတာလီဘန်နဲ့အုပ်ပြီးပုတ်နေတာကိုရဲလူဝင်မှုကြီးကြပ်ရေးနဲ့ဒေသခံအရာရှိပူးပေါင်းဖွဲ့ကတွေ့ရှိခဲ့တာလို့ဘန်ကောက်ပို့သတင်းစာမှာဖော်ပြခဲ့ပါတယ်အခုဖမ်းမိတဲ့မြန်မာနိုင်ငံသားအလုံးကထိုင်းနိုင်ငံထဲကိုပတ်စပို့နိုင်ငံကူးလက်မှတ်အထောက်အထားမပါဘဲတရားမဝင်ဝင်လာခဲ့တာလို့လည်းဒီဖန်စီအပူပေါင်းဖွဲ့ခေါင်းဆောင်ရဲဗိုလ်မှူးကြီးကပြောပါတယ
်အမေရိကန်ပြည်အောင်စုအနောက်ဘက်ချမ်းကနေအနောက်လယ်ပိုင်းနဲ့အရှေ့မြောက်ပိုင်းအထိစောင်းနှင်းမုန်တိုင်းကြားရောက်နေတဲ့အတွက်နှင်းတွေကျပြီးတော့ရေခဲလောက်အောင်အေးတဲ့မိုးရွာနောက်လေတွေတိုက်ပြီးနေရာတချို့မှာမီးတွေပြက်နေတယ်လို့ပဲလေရင်ခီးစင်ရာနဲ့ခြေကိုလည်းဖျက်ထားရပါတယ်ကယ်လီဖိုးနီးယားပြည်နယ်ထဲမှာမကြုံစင်ဘူးနှင်းမုန်တိုင်းကြားရောက်မယ်လို့သတိပေးချက်ထုတ်ထားပါတယ်အမေရိကန်အနောက်လယ်ပိုင်းနဲ့အထက်ပိုင်းမှာရှိတဲ့မီနီယာပိုလစ်မြို့မှာနှင်းကတနအီကိုတလက်မကနေနှစ်လက်မနှုံးနဲ့မိနစ်ကြာသာရင်းတွေကကြာခဲ့တာပါဝစ်စကွန်ဆင်မီရှိဂန်အီလီနွိုင်းအင်ဒီယားနာနဲ့နယူးယောက်ပြည်နယ်တွေမှာလူနေအိမ်နဲ့လုပ်ငန်းစုစုပေါင်းတသန်းလောက်ဟာကြာသာရင်းတွေမနှက်ပိုင်းအထိမိပြတ်နေခဲ့ပါတယ်flightweather.com ရဲ့စီးရင်အရတနင်္ဂနွေလုံးမှာလေယာဉ်ခရီးစဉ် 1300 ကိုရွှေ့ဆိုင်းတာမှမဟုတ်ဖျက်ထားပါတယ်အနောက်မြောက်ပိုင်းမှာရှိတဲ့ဝါရှင်တန်ပြည်နယ်ကနေအရှေ့မြောက်ပိုင်းမက်ဆာချူးဆက်ပြည်နယ်အထိနေရာတော်များများမှာရာသီဥတုပြင်းထန်တဲ့သတိပေးချက်ထုတ်ပြန်ထားတာပါတချို့နေရာတွေမှာနှင်းက18လက်မလောက်အထိကျမှာဖြစ်ပြီးလေတိုက်နှုန်းတနအီမိုင်90နှုန်းနဲ့တိုက်ခတ်နိုင်တယ်လို့သတိပေးချက်ထုတ်ထားပါတယ်အခုလိုပြည်နယ်တော်များများမှာအေးနေတဲ့ဂျန်ကိုရင်ဆိုင်နေကြပါပဲတချို့ပြည်နယ်တွေမှာတော့ရာသီဥတုပူလာပြီးဒီလအပူချိန်စံချိန်တင်နိုင်တယ်လို့မိုးလေဝသဌာနကပြောထားပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပေးခဲ့တာပါအခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ပြပေးသွားပါမယ်ကရင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနောက်မြန်မာလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်တွဲဆောင်တဲ့သတင်းတွေကိုမတင်ပြပေးခင်မှာတော့အခုအရင်ဆုံးရွှေဘိုဘက်ကနေအိမ်တွေနဲ့ရက်ကန်းစင်တွေမိရှုခံရတဲ့သတင်းတင်ပြပါမယ်စကိုင်းတိုင်းရွှေဘိုမြို့နယ်အတွင်းကထူးကြီးကြီးရွာကိုမြန်မာစစ်တပ်ကနေမြေရှင်းလင်းရေးဝင်ရောက်ပြီးနေအိမ်200ကျော်ကိုမိရှုခဲ့တယ်လို့မြမလက်မှုပညာရပ်ဖြစ်တဲ့ရက်ကန်းစင်တွေကိုလည်းမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းပေးပို့ချက်အပြည့်အစုံကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြပေးပါမယ်ရှင
်ရွှေဘိုမြို့နယ်တွင်ကလက်ရက်ကန်ဆက်ရက်ကန်လုပ်ငန်းတွေလုပ်ကင်ကြတဲ့အိမ်ကြီး600ကျော်လောက်ရှိတဲ့ထူးကြီးကြီးရွာကိုစစ်တပ်က February 20ရက်နေ့ကနေမြေရှင်းလင်းရေးဝင်ရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်နေအိမ်တွေကိုမီးရှို့ခဲ့တယ်လို့ရက်ကန်းစင်တွေနဲ့ရက်ကန်းဇက်တွေကိုပါရှို့ခဲ့ပြီးတော့စပါးတွေကိုလည်းမီးရှို့သွားခဲ့တာကို SNC မီးဘေးစစ်ဘေးပညာရေးကူညီဆောင်ရှောက်ရေးအဖွဲ့တာဝန်ခံကိုစိုးမိုးအောင်က VOA ကိုပြောပြပါရယ
်နေ့လယ်ပိုင်း3နာရီခွဲလောက်ပေါ့နော်အဲမီးဝင်ရှို့တယ်ပေါ့နော်ဖြစ်ချောင်းကကျွန်တော်တို့အဲဒီ wallet ဘက်ကဖြစ်ချောင်းနေရောပေါ့နော်အစိုးအဲရှို့ဘက်ကဖြစ်ချောင်းနေရောပေါ့နော်အဲမှာဝင်ပြီးတော့မီးရှို့သွားတာပေါ့အဲကျွန်တော်တို့သူကသူကြီးတောင်းအောင်ရောက်ပါရှိရပေါ့နော်ကျွန်တော်တို့အင်ဂျီလုံး100ကျော်လောက်တော့ပါသွားတယ်ဗျ။စပါးတွေနောက်ပြီးတော့သူတို့အဲ့ဘက်ကအထူးကြီးနေရသူတို့လက်ရက်ကဆက်ကန်တွေထုံကားတာပေါ့နော်လက်မှုပညာလေး။အဲ့ဆက်တွေအကုန်လုံးမိရှုသွားတာပေါ့။အဲ့အကုန်လုံးဘာတစ်ခုမှကိုမချောင်းပေါ့နော်အိမ်နောက်ပြီးခေါကအဲ့ဒီကျွန်တော်တို့ဒီနန်နေအားလုံးနော်အဲ့ဘာစရာမှကိုကုန်ကောက်ရမရှိအောင်ရှုသွားတာ
။ဟုတ်
ဒီနောက်ပြီးတော့ကျွန်တော်တို့တောင်းသူတုံးပစ္စည်းတွေပေါ့နော်လက်ထုံဆက်တွေမီဆက်တွေအဲ့နောက်ပြီးတော့ကျွန်တော်ရေဆုပ်ဆက်တွေပေါ့နော်အားလုံးအရှုပ်ခံလိုက်ရတာ
ထူးကြီးရွာနဲ့အနီးတစ်ဝိုက်ကကျေးရွာတွေ စစ်ဘေးလွတ်ရာရှောင်နေကြရပြီးတော့လက်ရှိ SNC အဖွဲ့ကစစ်ဘေးချောင်အရေးအတွက်2000ကျော်လောက်ကိုနေထိုင်စားသောက်ရေးအတွက်ကူညီပေးနေတယ်လို့ပြောပါရယ်။ထူးကြီးရွာဟာဒီပရင်အရာတော်တို့နဲ့နီးတဲ့ရွာတွေဖြစ်တာကြောင့်လက်တလုံးမှာစိတ်ချရတဲ့အနေအထားမဟုတ်သေးတဲ့အတွက်ရွာသားတွေရွာထဲကိုပြန်မဝင်နိုင်ကြသေးဘူးလို့လည်းပြောပြပါရယ်
။ဒီဟောဘက်မှာကျွန်တော်တို့စစ်ဆောင်စခန်းဘက်မှာသူတို့တောက်လာကြတယ်ကျွန်တော်တို့အကုန်လုံးကသူတို့ကိုကြွေးမွေးပြီးတော့ဗောနော်အဲ့မှာပဲထားပေးထားတာပေါ့စစ်ဆောင်ကကျွန်တော်တို့ဒီမှာတော့အလုံးပေါင်း၄ရွာလောက်ရှိမှာဗျာ၄ရွာကိုလူ1000လောက်ဗောနော်အဲ့ဒါတော့ရှိသေးတယ်လူ1000ဆိုတော့2000လောက်မကောက်ဘူးဗောနော်ကျွန်တော်တို့သိတာကွာ2000လောက်သိတယ်ဗောနော်ဒီကင်ဒေတာတွေကြီးတဲ့ဟာလည်းရှိမှာဗောကျွန်တော်တို့ဘက်ကပြေးခဲ့တဲ့ဟာတွေကတော့လူ1000ကြီးပါလောက်ရှိရဗျအဲ့ကျတော့အဲ့လာဘက်ကပက်လေအခြေအနေကတော့အခုချိန်ထိကတော့တော့စိတ်ချရတဲ့အခြေအနေတော့မရှိသေးဘူးဗျာကျွန်တော်တို့ကတော့တော့ဒီကူနေရာရဲ့တော့ကျွန်တော်တို့ရှင်းပြီပေါ့နော်အဲဒီအိမ်လေးပါလေကျန်ဆောက်ဖို့တော့ကတော့ရှင်းနေပြီကျွန်တော်တို့ကလည်းဒီဆက်ကြောင်းချင်နေတော့စောင့်ကြည့်နေရပေါ့နော်ဆက်ကြောင်းကလည်းအပတ်ချလည်းမှရှိနေသေးတော
့ SNC မီးဘေးစစ်ဘေးပညာရေးကူညီစောင့်ရှောက်ရဲ့အဖွဲ့ကစကိုင်းတိုင်းအတွင်းကမီးရှို့ခံရတဲ့ဒေသတွေကစစ်ဘေးရှောင်တွေအတွက်ယာယီနေထိုင်ဖို့နေအိမ်တွေစောက်လုပ်ပေးနေတယ်လို့စစ်ဘေးရှောင်တွေစားတောက်ရဲ့အတွက်လည်းကူညီပေးနေကြတာဖြစ်ပါတယ်စကိုင်းတိုင်းတွင်းကဆေးပိဒုက္ခတွေတဲ့အတွက်နေအိမ်တွေအစားအသောက်ရိတ်ခါတွေနဲ့ဆေးဝါးတွေအပြင်အဝတ်ထည်တွေနဲ့အသုံးဆောင်တွေကိုပါလိုအပ်နေတယ်လို့ SNC တာဝန်ကကိုစိုးမော့အောင်ကပြောပါတယ
်။လိုအပ်တာတော့တော့အခုကတော့ကျွန်တော်တို့အိမ်တွေပြန်ဆောက်ပေးရမှာပေါ့နော်။လိုအပ်တာတွေကတော့ဒါအစားဆုံးပေါ့နော်။ဒီကျွန်တော်တို့လူသုံးဆောင်ပစ္စည်းတွေကစားဒီစားနဲ့ရိတ်ခါတွေကစားအစားဆုံးကျွန်တော်တို့ပြန်လည်ထောင်းအောင်ပါဆိုတော့လိုအပ်တာတော့တော်တော်များများပေါ့နော်။အဲဒီစားဆောင်ဆရာတွေအခုကအဝတ်ထည်နောက်ပြီးတော့ကျွန်တော်တို့ဒီနော်ဆေးဝါးနောက်ပြီးတော့ကျွန်တော်တို့အိမ်ပေါ့နော်အဲ့ဒါတွေကတော့အဓိကလိုအပ်တာလိုအပ်တာပေါ့အဓိကတော့စားရရနဲ့နေရပါပဲအဓိကလိုအပ်တာတော့
စကိုင်းတိုင်းတဲကရွှေဘိုဝက်လက်နဲ့အရာတော်မြို့နယ်၃မြို့နယ်ကိုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပုံမှန်419အရာဆိုပြီးတော့စစ်ကောင်စီကစေအုပ်ချုပ်ရေးနယ်မြေတွေအဖြစ်ဖေဖော်ဝါရီ22ရက်တုန်းကထပ်တိုးကြေညာထားပါတယ်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းအတွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးနေကြရတဲ့ဆေးပိဒုက္ခတွေအရေအတွက်ဟာလည်းတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးများလာနေပါတယ်ရှင်
။ဒါကတော့စကိုင်းတိုင်းရွှေဘိုဘက်မှာနေအိမ်တွေနဲ့ရက်ကန်းစင်တွေမိရှုဖျက်ဆီးခံရတဲ့အကြောင်းမဆုမြတ်မွန်ကတင်ပြပေးခဲ့တာပါ။တစ်ဆက်တည်းပဲဒီစကိုင်းတိုင်းအရာတော်မြို့နယ်ဘက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့လည်းတင်ပြပေးပါမယ်။စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်မြင်းမူမြို့နယ်အဆက်ကချေးရွာတွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပြီးတော့စစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်ပါတယ်။နေအိမ်တွေမိရှုဖျက်ဆီးခံရတယ်လို့ဒေသခံတွေလည်းထွက်ပြေးတင်းရှောင်နေကြပါတယ်။အရာတော်မြို့နယ်ကတိုက်ပွဲသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြပါမယ်ရှင်
။စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်မြင်းမူနယ်ဆက်ဒီအရာတော်မြို့နယ်အပိုင်းထဲမှာပါတဲ့မင်းရွာ၊ကန်ရင်၊မလက်တာ၊ညောင်ပင်စတဲ့ချေးရွာတွေကိုစစ်ကောင်စီကနေပြီးတော့ဖေဖော်ဝါရီလ27ရက်နေ့ကစပြီးတော့နေမီရှင်းလင်းရေးတွေလုပ်ပြီးတော့စစ်ကြောင်းတွေထိုးလာတဲ့အတွက်ဒေသခံကာကွယ်ရေးဖွဲ့တွေနဲ့တိုက်ပွဲဖြစ်နေပါတယ်။ဖေဖော်ဝါရီလ27ရက်နေ့မှာစစ်ကြောင်းထိုးလာပြီးတော့22ရက်နေ့မှာတော့မင်းရွာကိုလေကြောင်းကနေပြီးတော့ပစ်ခတ်တာတွေလုပ်ခဲ့ပါတယ်။23ရက်မှာတော့ကန်ရင်ကျေးရွာကိုရဟရင်တွေနဲ့ဝင်ရောက်ပစ်ခတ်ပြီးတော့အဲ့ဒီရွာမှာပဲတပ်ဆွဲနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဖေဖော်ဝါရီလ24ရက်မှာတော့စစ်တပ်ဘက်ကနေပြီးတော့မင်းရွာကနေအိမ်တွေကိုမိရှုဖျက်ဆီးတာတွေလုပ်တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ်။
21ရက်နေ့ကစတယ်21ရက်နေ့ကစပြီးတော့ကျွန်တော်တို့ကြောက်ပြောက်ဘက်ကနေမှတခုတ်ပင်လေရေကျွန်တော်တို့ဒီဟွာပေါ့ဟိုနံပါတ်3ကိုနံပါတ်3ရေကိုချစ်ချောင်းထုတ်လိုက်ပြီးကျွန်တော်တို့ပြစ်လိုက်တဲ့ခင်မှာယာကြီးတကောင်အပား6កောင်ចាប់သွားတယ်အခုကမင်းရွာတွေကလုံးဝမီးရှို့တာកုံတလောက်ဖြစ်သွားပြီနောက်နံပါတ်3ရွာကလည်းရှို့ခဲ့တယ်កုံတလောက်ဖြစ်နေပြီမနေ့ကနေ့ကရှို့နေတာမနေ့ကရဟတ်ရင်တွေဝဲတယ်ပေါ့နော်အဲကျွန်တော်တို့ဟွာပေါ့ကန်ရင်းရွာကိုရဟတ်ရင်4စီးနဲ့လူချသွားပြီးတော့MI နဲ့ပြစ်တယ်ပြစ်တဲ့ချိန်မှာရသားထိကြိုက်မှုရှိတယ်လို့လည်းပြောတယ်တိတိတိုက်ပွဲတွေကတော့အခုချိန်ထိဖြစ်နေတော့မယ်အပြီးသေးဘူး
တပ်ဖွဲ့ပြင်ထန်တဲ့အတွက်စစ်ကောင်စီဘက်ကအကြဆုံးရှိခဲ့တယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကလည်းအကြဆုံးနေရှိတယ်လို့သိရပါတယ်။အကြဆုံးတဲ့အရေးအတွက်ကတော့ VOE ကတိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။တပ်ဖွဲ့တွေပြင်ထန်တဲ့အတွက်ရဲသားတွေဟာဘေးလွတ်ရာနေရာတွေကိုတင်းရှောင်နေရတယ်လို့ပဲသိမိနေတဲ့ဒေသခံတွေလည်းရှိတယ်လို့ဒေသခံတူကပြောပါတယ
်။ဒီဒေသခံတွေကတော့ဒီဟိုမှာဟောမန်တမလဲတာအကန်ရင်းရောင်းနေအဲ့ဒီသုံးရွာကဒေသခံတွေကလေရင်နဲ့ပြစ်လေလက်ပြစ်တာဆိုတော့ရုပ်တရက်ဆိုတော့ဘာမှကိုယူချိန်မရလိုက်ဘူးလေအသက်တပည့်လွတ်အောင်ပြေးရတာဆိုတော့အားလုံးကဒီဖြာတော်တွေထဲမှာကဲမျိုးစုံတော့ခုတော့ဒီရင်နဲ့ပြစ်တော့ဒီဟိုမလဲတော့တန်းရင်ညောင်ပင်ကပြည်သူတွေအများကြီးပိတ်မိပြီးတော့ဒီသာကံအနေနဲ့ဖန်ခံထားဒီမလဲတာမှလည်းတက်ဆွဲထားတယ်အခုမင်းရွာမှလည်းတက်ဆွဲထားတယ်စစ်ကြောင်းကနှစ်ကြောင်းထိုးတယ်မင်းရွာမှထိုးတဲ့စစ်ကြောင်းကကျတော့ဒီအရာတော်ကနေပြီးတော့ချင်းလာတဲ့စစ်ကြောင်းပေါ့နော်မလဲပါမှာရှိတဲ့စစ်ကြောင်းကကျတော့
ဒီလေရင်နဲ့ပေါ့နော်ဟက်စကီနဲ့သူခေါက်တော့ပေါ့ဗျာဒီလေရင်နဲ့ပဲခြတော့တယ်စစ်ကြောင်းပေါ့ရာတော်နဲ့ဆက်မှာစစ်တပ်ကအင်အားအများပြားနဲ့နေမီရှင်းလင်းရေးတွေစောင့်နေတယ်လို့ပဲရာတော်မြို့နယ်ကိုလည်းဖေဖော်ဝါရီလ22ရက်နေ့ကဆေးရုံချွေကြီးညာခဲ့ပါတယ်လက်ရှိအချိန်မှာတော့တနင်္ဂနွေတိုင်းတာနဲ့ဆေးရုံချွေကြီးညာခံထားတဲ့မြို့နယ်က56ခုနဲ့မြို့နယ်အထိတိုးလာပါတယ်မြန်မာနိုင်ငံမ ်စစ်ကောင်းဆောင်ကဝန်ခံပြောကြားထားပါတယ်ခင်ဗျာ
။စကိုင်းတိုင်းအရာတော်မြို့နယ်ဘက်ကတိုက်ပွဲအခြေအနေသတင်းကိုကုသညူပြောပြပေးခဲ့တာပါ။မကြခင်မှာတော့ကရင်ပြည်နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနောက်တရုတ်နယ်ဆက်အခြေစိုက်တိုင်းရင်းသားအဖွဲ့တချို့နဲ့တရုတ်ထူးကိုယ်စားလှယ်တွေ့ဆုံတဲ့သတင်းတွေကိုလည်းတင်ပြပေးဖို့ရှိပါတယ်ရှင်။
ဗီယိုမြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီး VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းရင်ဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါလေရှင
်။တောက်ကြညရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေနဲ့စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုတလဲတင်ပြပေးပါမယ်။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်နောက်ပြည်သူကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေနှစ်ဖက်တိုက်ပွဲတွေဖြစ်နေတာကြောင့်ဒီလ22ရက်နေ့တုန်းကစစ်ဘေးဒုက္ခသည်တွေတင်းရှောင်နေတဲ့နေရာအထိကိုကြီးစံတွေကျရောက်ခဲ့ပါတယ်။စစ်ဘေးတင်းရှောင်နေရတဲ့သူတွေဟာတောင်ရင်မြကန်ဘေးမှာတောင်ပြင်တွေပေါ်မှာရွှေ့ပြောင်းနေထိုင်နေကြရပြီးတော့နေထိုင်စားတောက်ရေးအခက်အခဲတွေလည်းကြုံနေရတဲ့အကြောင်းထိုင်းနိုင်ငံအခြေစိုက်သတင်းတောက်မဲအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီခရိုင်ထဲကပလော့တပို့စစ်ဆောင်စခန်းကဒုက္ခသည်တွေအနေနဲ့ကြီးစံနေတက်ရောက်ထိမှန်တာတွေဖြစ်ခဲ့ပြီးတဲ့နောက်သူတို့စခန်းမှာကိုမနေရတော့ပဲထပ်ပြီးတော့ပြောင်းရွှေ့နေထိုင်နေကြပါတယ်။အခုထိလည်းစစ်ဆောင်စခန်းနေရာမှာမအိပ်ရဲပဲတောင်ရင်မြစ်အနီးကတဲပောင်မြစ်မှာနေထိုင်နေရဆဲဖြစ်ပြီးအစားအသောက်အခက်အခဲတွေကြုံတွေ့နေရတယ်လို့လည်းစစ်ဘေးရှောင်တွေကိုကူညီပေးနေသူတူကပြောပြပါတယ
်။အခုလက်ရှိဒုက္ခသည်တွေကတော့သူအဲဒီစခန်းအောက်ကဟိုကဘာအောက်ကတဲတောင်မြစ်မှာပေါ့နော်။အဲဒီမှာပဲအဲ့တို့ရပြင်းလေးတွေကိုအမိုးလုပ်ပြီးတော့တဲတော်မြောင်းနေကြတယ်ဒီမနက်ထိပေါ့နော်ဒီမနက်ကျွန်တော်တို့သွားတော့လည်းပြေးခဲ့တယ်ဆိုတော့အဓိကအပြင်တော့အဲ့ဒီမှာခလေးနဲ့အမျိုးသမီးနဲ့တပည်ပိုင်းတွေအဓိကများတယ်ပေါ့နော်ကျန်တဲ့ဒီယောက်ျားသားတချို့နဲ့နည်းနည်းဟိုဆောင်းနိုင်လာရင်ဒီကြတော့စကားမှာသွားကြည့်လိုက်ပြန်လာလိုက်နောက်ထင်းရင်သွားချက်ပြုတ်လိုက်ပြီးလာနေလိုက်ပေါ့နော်ဒါတော့တို့အခြေအနေကတော့ဒီနေ့မနေ့ကျွန်တော်တို့တော့ဟိုကုညီပေးမဲ့သူတွေလည်းမရှိဘူးပေါ့နော်မရှိတဲ့ခါမတော်ရဲကြဘူးပေါ့အဲ့ဒါဒီနေ့ကျွန်တော်တို့တော့စားတော့ကားတစ်စီးပဲရှိတယ်ဒီခါကျတော့တို့ရဲ့အခြေအနေကြီးထိုင်ရေးလည်းခက်ခဲတာတွေ့ရတယ်စားရတော့ရဲ့ခက်ခဲရှိနေတာကျွန်တော်တွေ့ကြရတယ
်စစ်ကောင်စီဘက်ကတော့ KNU ထိတ်ချုပ်ရဒေတာကကြေးရွာတွေကပြည်သူတွေဟာသူ့ရဲ့ဆက်အနာတိုင်းတာကိုလက်မခံသူတွေအဖြစ်သတ်မှတ်ပြီးပြစ်မှတ်ထားတိုက်ခိုက်တာတွေလှုပ်လာတာတွေ့ရတယ်ဆိုပြီးကရင်မျိုးသားအစည်းအုံးရဲ့ဒီနေ့ပြန်ကြားရေးဌာနဒုတိယတာဝန်ခံဖရိုကလေးဈေးကလည်းအခုလိုပြောပါတယ
်။ဟုတ်ကဲ့အားလုံးကိုတော့ပြတ်မှတ်ထားတဲ့သဘောပဲကျွန်တော်တို့ကတော့ဟိုဒီရဲ့ဆရာနာသိမှုကိုလက်မခံတဲ့အတွက်အားလုံးကတော့သူ့အမိတ်ဆက်ကျင်တဲ့သဘောပဲရှိနေသော်လည်းကတော့ဘာမှပြည်နေကောင်းလို့ဒီနဲ့ကျွန်တော်တို့တော်လည်းဖွဲ့စည်းဖို့မဖွဲ့ကြတော့ဘူးလေ။ဟိုလုပ်တဲ့အခြေအနေမျိုးတို့ကျွန်တော်တို့ကလည်းလက်ခံထားတယ်
လေကေကော်ကစစ်ဘေးရှောင်တွေဟာနေရမပြောင်းနိုင်တာကတော့တစ်နှစ်ကျော်ကြာပြီဖြစ်တယ်လို့သူတို့ရဲ့နေအိမ်တွေမှာစစ်ကောင်စီတပ်သားတွေဝင်ရောက်နေထိုင်နေတာအိမ်ရှိပစ္စည်းတွေကိုသိမ်းယူသွားတာတွေအပြင်လက်နက်ကြီးတွေကြောက်ရောက်ပောက်ကွဲနေတာတွေကြောင့်ပျက်စီးတာတွေလည်းရှိနေပြီးနေရပြောင်းတဲ့အခါမှာတော့ဘဝရည်တည်မှုအတွက်အတော့ကိုရုန်းကန်ရအောင်မှဖြစ်ကြောင်းပြောဆိုနေကြပါတယ်ရှင်
ဒါကတော့ကရင်ပြည်နယ်မှာတိုက်ပွဲတွေကြားတင်းရှောင်ထွက်ပြေးနေကြရတဲ့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးတော့မအေးမာကသတင်းပေးပို့ခဲ့တာပါအခုဆက်ပြီးတော့ဒီတရုတ်နယ်စပ်ဘက်ကသတင်းတစ်ပုဒ်ကိုတင်ပြပေးပါမယ်မြန်မာနိုင်ငံဆိုင်ရာတရုတ်အထူးသံတမန်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့တွေ့ဆုံတဲ့သတင်းပါမြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်မစ္စတာတင်ရှိကျွန်းဟာဒီရက်ပိုင်းအတွင်းမှာပဲတရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုက်လံတွေ့ဆုံနေပါတယ် ကြာကာလမြို့သားညီညွတ်ရေးအစိုးရ NUG ကအမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်မှာရုံးခန်းဖွင့်လှစ်တဲ့ကိစ္စအပေါ်တရုတ်ဘက်ကမလိုလားဘူးဆိုတဲ့ဆွေးနွေးပြောဆိုမှုတွေရှိတယ်ဆိုပြီးတော့လည်းသတင်းတွေထွက်နေပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းကိုညင်းညံကတင်ပြပေးပါမယ်ရှင
်တရုတ်အထူးတန်တမန်မစ္စတာတိန်ရှီကျွမ်းနဲ့ UWSA ဝါတပ်ဖွဲ့တွေတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးUWSA လာရှိုးဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကအခုလိုပြောပါတယ
်။လာရောက်တွေ့ဆုံတာမှတ်မှတ်တယ်ပေါ့နော်။အဓိကတော့ဒီမြန်မာနိုင်ငံဒီငြိမ်းချမ်းရေးအတွက်ပေါ့နော်။တိုက်တွန်းဆွေးနွေးမှုတွေပဲလုပ်ခဲ့ကြတယ်လို့ပဲသိရတယ်နော်
။ဒိုင်းသာလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံချိန်မှာတရုတ်အထူးတန်တမန်ကအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်နိုင်ငံဝါရှင်တန်မြို့တော်မှာရုံးဖွင့်တာနဲ့ပတ်သက်ပြီးမလိုလားတဲ့သဘောမျိုးဆွေးနွေးတာတွေရှိကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဦးညီရန်ကတော့ဒီအချက်နဲ့ပတ်သက်ပြီးဆွေးနွေးတာရှိမရှိမသိရကြောင်းပြောပါရစေ။
အဲ့လိုကိစ္စမျိုးတွေတော့ကျွန်တော်လည်းအသေးစိတ်မသိရအောင်နော်
။ဦးညီရန်ကတခြားလက်နက်ကိုင်တပ်ဖွဲ့တွေနဲ့လည်းတွေ့ဆုံမှုရှိကြောင်းပြောဆိုပေမဲ့ NDAA မိုင်းလာ SSPP ရှမ်းပြည်တိုးတက်ရေးပါတီ MNDAA ကိုကန့် ULAAA ရခိုင်တပ်တော်စတဲ့အဖွဲ့တွေနဲ့တွေ့ပြီး ULAAA ရခိုင်တပ်တော်စတဲ့အဖွဲ့တွေနဲ့တွေ့ဆုံပြီးမပြီးကိုတော့မသိရသေးပါဘူး။မစ္စတာတိန်ရှီကျွမ်းနဲ့ UWSA ဝါတပ်ဖွဲ့တွေ့ဆုံတဲ့အချိန်နဲ့နေရာကိုတော့သူကပြောဆိုခြင်းမရှိပါဘူးဒီလ18ရက်နေ့ကတော့တရုတ်အထူးတန်တမန်ဟာ KIO ကချင်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်ဇာကိုရောက်ရှိခဲ့ကြောင်းနဲ့နှစ်ဖက်ဆွေးနွေးခဲ့တဲ့အကြောင်းကိုတော့ KIO ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်ဒီကတော့သူကဒီစူဟောင်းမီခေါင်းတွေပေါ့သူကလာကြည့်တယ်သူလည်းအစ်စ်သက်တောင်ထမ်းဆောင်နေဆိုတော့ဒီကိစ္စတဘောနဲ့လာတွေ့တာအနာတကျသွားတယ်။ဒီကချက်ကတော့ကိုယ့်ရဲ့နဲ့ပတ်သက်တာပေါ့။ကိုယ့်ရဲ့ယောဂအခြေအနေအခုနေသက်တည်းကမဘလို့ရှိတာပေါ့နော်။အဲ့ဒါကိုဆွေးနွေးသွားတာ။နံပါတ်၃ချက်ကတော့ဒီကိုယ်ယောဂဒုံကကျွန်တော်ပြစ်ထားတဲ့ဒိတ်တွေပေါ့။ဒိတ်ပေါ့ကဒီပြန်ဖွင့်လို့ရမလားပေါ့နော်။ဒါမျိုးတွေလာကြည့်တာပါ။ဒီတခြားကိုယ့်ရဲ့ယောဂတွေတို့ဒီနေသက်တေတာပြီတို့သူဒီရဲ့ကျမ်းမာရဲ့အခြေအနေရဘယ်လိုရှိလဲဘယ်ရတဲ့ဟာတွေကိုသူကသာရှိတာပါဆိုကြပြီရတာကတော့အဲ့လောက်ပဲဖြစ်ပ
ါတယ် DNL တအောင်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးတားအိုက်ကျော်ကလည်းမနေ့ကမိုင်းလာမှာတွေ့ဆုံခဲ့ကြောင်းနဲ့ဆွေးနွေးမှုအသေးစိတ်ကိုတော့မသိရသေးဘူးလို့ပြောပါတယ
်မနေ့ကတွေ့တာဖြစ်တယ်မိုင်းလာမှာနော်အာဒါဘယ်ပါလိစင်းလေးလဲနပူရီတဲရတဲ့တိစီရတော့ဒါကျွန်တော်မတည်ရသေ
းနိုင်ငံရေးလေးလာသုံးသက်သူဦးရဲထွန်းကတော့တရုတ်အထူးတန်နဲ့တိုင်းသာတပ်ဖွဲ့တွေရဲ့ဆွေးနွေးမှုမှာ NUG ကဝါရှင်တန်မြို့တော်မှာရုံးခန်းဖွင့်တဲ့ကိစ္စပါဝင်နိုင်တယ်လို့တခြားအချက်တွေလည်းပါဝင်နိုင်ကြောင်းအခုလိုပြောပါဗျ။
နောက်တစ်ချက်ကရုပ်နိုင်ငံသားရေးဝန်ကြီးနဲ့အလွန်ကျန်နိုင်ငံသားရေးဝန်ကြီးနဲ့လည်းမကြသေးခင်ကသိထားတာရှိတယ်သိထားပြီးတဲ့အခါကျတော့အာဆီယံထဲမှာဒီမှာမြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်ပြီးတော့ high consensus အကောင့်ထဲပေါ်မှုကိစ္စဆက်လက်ကြိုးပမ်းဆောင်ရွက်မယ်ဆိုရတယ်။တရုတ်ကသူကအပိတ်ထောက်ခံတယ်ဆိုတဲ့အကြောင်းပြောတယ်လို့သိရတယ်။အဲ့လို့ဆိုတော့အဲ့ဒီဟာနဲ့ဒီဟာနဲ့သူတို့ချိန်ကြိုက်ပြီးတော့ပြန်နဲ့လုပ်ပုံရတယ်။မြန်မာနိုင်ငံဆိုင်ရာတရုတ်တန်တမာကလည်းမြန်မာမှာရှိတဲ့သူဟောတာညောင်းတဲ့အဖွဲ့အစည်းတွေကြားပြီးတော့အဲ့ဒါကိုပတ်တိုက်တော့တာဖြစ်ပေါ်ရ
မြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ပါဝင်ပတ်သက်မှုကိုတရုတ်နိုင်ငံဘက်ကတတိထားဆောင်ရွက်နေပုံရကြောင်းလဲသုံးသပ်ပါတယ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာတိန်ရှီကျွမ်းကိုအရင်အထူးကိုယ်စားလှယ်မစ္စတာဆုံကွန်ရှန်းနေရာမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြောင်းလဲခံထားလိုက်တာပါလွန်ခဲ့တဲ့နှစ်ဒီဇင်ဘာလအတွင်းကတော့မစ္စတာတိန်ရှီကျွမ်းဟာတရုတ်နယ်စပ်မှာရှိတဲ့ဒိုင်းသာလက်နက်ကိုင်အဖွဲ့ရင်းနဲ့တွေ့ဆုံခဲ့တယ်လို့စစ်ကောင်စီဥက္ကဋ္ဌဘိုးကျော်မူကြီးမင်းအွန်လိုင်းနဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ခင်ဗျာ
ဒါတော့မြန်မာနိုင်ငံဆိုင်ရာတရုတ်အထူးကိုယ်စားလှယ်တင်ရှိကျွမ်းနဲ့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့ကိုကြီးညံကတင်ပြပေးခဲ့တာပါရှင် View American တန်ရဲ့ February 24ရက်တောက်ကြနေ့ညအစီအစဉ်တွေကို Washington DC မြို့တော်ကနေထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်တွေကိုတော့ည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်မကြာခင်မှာပတ်စင်ကဏ္ဍတွေတင်ဆက်ပေးမှာဖို့စောင့်မျှော်နှဆင်ပါအောင်ရှင်
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကမ္ဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုံအကြည်မဲ့သွားနိုင်ပါတယ်။အက ချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဖတ်ပေါင်းဆောင်ကတင်ပြပေးနေပါတယ်ရှင
်လင်္ကလာညချမ်းပါရှင်2023ခုနှစ်ဖေဖော်ဝါရီလ24ရက်တောက်ကြနေညချမ်းရေဒီယိုအစီအစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလံမီတာ190ရုကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတလဲတင်ဆက်ပေးသွားမှာပါတောက်ကြညာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတစုံလင်အမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထဲကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ယူကရိန်းနိုင်ငံကိုရုရှားတပ်ဖွဲ့တွေကျူးကျော်တိုက်ခိုက်ခဲ့တာဒီကနေ့ဖေဖော်ဝါရီလ24ရက်နေ့မှာတနစ်ပြပါတယ်။တနစ်ကြာစစ်ပွဲအတွင်းမှာတိုက်ခိုက်ရေးစစ်သားတွေအပါအဝင်လူတွေသိန်းနဲ့ချီသေဆုံးခဲ့ရပြီးတော့လူသားပေါင်းများစွာအိုအိမ်နေခဲ့ကြပါတယ်။စစ်ပွဲကြီးပြီးဆုံးမဲ့အရေးအယောင်မမြင်ရသေးသလိုရှစ်ဆက်ဘာဖြစ်မယ်ဆိုတာကိုခံမှန်းရခတ်တဲ့အခြေအနေအောက်မှာတိုင်းပြည်အတွက်လက်နက်ကင်တိုက်ပွဲဝင်ရင်အသက်ပေးခဲ့ကြတဲ့သူတွေကြံရစ်တဲ့ဇနီးတွေတွေဘလောက်များရှိနေပါပြီလဲ။ဒီလိုစနီးတွေတွေကြုံတွေ့ရတဲ့နာကျင်ခံစားမှုတွေ။နောက်ဘလို့ခွန်အားတွေနဲ့သူတို့ရှေ့ဆက်ရက်တည်နေကြတယ်ဆိုတာတွေကိုတော့ AP သတင်းဆောင်ပါတချို့ကိုအခြေခံပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရရှင
်
ယူကရိန်းနိုင်ငံကိဖ်မြို့တော်စင်ကြေပုံးရဲ့ပူချပါနေစင်ကလေးဘွားကလေးကတယောက်နဲ့တယောက်တီကျွမ်းလာခဲ့ကြတဲ့အနာကိုရိုစတန်စကာနဲ့အနာစတီစီယာအိုခီမန်ကိုတို့တငယ်ချင်းတစုဟာကိုချစ်ရတဲ့သူတွေဆုံးရှုံးပြီးငငယ်ရွယ်ရွယ်မှာပဲမုတ်ဆိုးမဘွားယောက်ျားရလိမ့်မယ်သူမမျှော်လင့်ခဲ့ကြပါဘူးယူကရိန်းစစ်ပွဲဆခဲ့တဲ့တနည်းအတွက်မှသူတို့ရဲ့ဘဝတွေသူတို့နေထိုင်တဲ့မြို့ရွာတွေသူတို့ကြမ်းကြီးရဲ့အခြေအနေတွေအားလုံးမထင်မှတ်တဲ့အနေအထားတစ်ခုကိုယုံကြည်ကြောင်းသွားခဲ့တာပါခွန်နိကြောကြာချစ်ကြခဲ့ကြတဲ့ Anastasia နဲ့ Yuri Sialuk တို့ဟာ Ukraine ကို Russia တပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခိုက်တာခံရပြီးတဲ့နောက်ပိုင်းမှာလက်ထပ်ခဲ့ကြတဲ့သူတွေပါစစ်တိုက်သွားမယ်ချစ်သူကိုသူစောင့်နေပါမယ်ဆိုရာအခိုင်အမာကတိပြုတဲ့အနေနဲ့သူတို့နှစ်ဦးလက်ထပ်ခဲ့ကြတာပါရိုးရှင်းတဲ့နှစ်ယောက်တဘဝတိစားဖို့အိမ်မက်မှတ်ခဲ့တယ်လို့ Anastasia ကပြောပါတယ
် Modrushelis Malle Peremakhte
ကျမတို့လက်ထပ်ခဲ့ကြတယ်ရုရှားတွေကိုအနိုင်တိုက်ပြီးစစ်ပွဲကြီးပြီးသွားတဲ့အခါကျမတို့ငွေစုမယ်တိုက်ခန်းတစ်ခုဝယ်မယ်တမီးလေးတယောက်မွေးမယ်မိသားစုအတူတူပျော်ပျော်ရွှင်ရွှင်နေကြမယ်ဒါကတာမန်မိသားစုကိစ္စတွေပါပဲဒါပေမဲ့လည်းကျမတို့ကိုယ်တိုင်ပိုင်နဲ့တာမန်ရိုးရှင်းတဲ့ဘဝတစ်ခုဖန်တီးခြင်းရတာပ
ါဒါပေမဲ့သူတို့နေထိုင်တဲ့ဘူချာမြို့မှာရုရှားတပ်ဖွဲ့တွေစတင်ကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့တဲ့2022ခုနှစ်ဖေဖော်ဝါရီလ24ရက်နေ့ကနေဧပြီလ1ရက်နေ့အထိ33ရက်ကြာရက်ဆက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးစစ်ရဲစိုးရတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကိုယ်တိုင်ကြုံခဲ့ကြရတာပါမြို့ကလူတွေအများပြားတက်ခံခဲ့ရပြီးတဲ့နောက်2022ခုနှစ်နှွေဦးမှာပဲ Anastasia ရဲ့အကိုနဲ့အတူသူ့ရဲ့ခင်ပွန်း Yuri တငယ်ချင်း Anna Krustenska ရဲ့ခင်ပွန်း Oleksi Savasny တို့သုံးဦးလက်နက်ကင်တိုက်ဖို့စစ်ထဲဝင်ခဲ့ကြပါတယ်လက်ထပ်ပြီးတော့မကြခင်မှာပဲရှေ့တန်းထွက်သွားတဲ့ခင်ပွန်းအတွက်သူတွေမကသူ့ရဲ့နေခင်ပါသူ့ရဲ့ပူပန်နေခဲ့ရတယ်လို့ Anastasia ကပြောပါတယ်
но це були змішані почуття це було і дуже страшно
ခံစားချက်တွေကတော့ရောထွေးနေကြတာပါဆူဆူရရခံစားရတာရှိတယ်လို့သူ့အတွက်အထူးကုန်ညာလည်းရှိပါတယ်ကျမနဲ့ကျမမေဆိုရင်တ냐မအိမ်မပျော်အောင်ကိုသူ့အပြင်ကိုစောင့်ခဲ့ကြတာပါသူစီကဖုန်းခေါ်တာဒါမှမဟုတ်လဲ message ပို့တာကိုအချိန်တိုင်းစောင့်နေကြတာပါအဲ့လိုစောင့်နေကြတာ6လလောက်ရှိပါတယ် UV ဆုံးသွားတာ August 24ရက်နေ့ယူကရိန်းလွတ်လပ်ရေးနေ့မှာပါဆိုတော့စစ်ပွဲကြီးစပြီးနှစ်ဝက်အချိန်6လတိတိပါပဲ
အခုတော့သူ့အတွက်ဘဝဆိုတာမရှိတော့သလိုပါပဲလို့လည်း Anastasia ကပြောပါတယ်စစ်ပွဲကြီးဒီလောက်ကြာမယ်လို့သူမထင်ခဲ့တယ်လို့ချစ်ခင်သူတွေဒီလောက်နေနေဆုံးရှုံးရလိမ့်မယ်လို့လည်းသူမပြောလင့်ခဲ့ပါဘူးဒီလိုမပြောလင့်ခဲ့တာသူတယောက်တည်းလည်းမဟုတ်ပါဘူးယူကရိန်းစစ်ပွဲကသူတို့အားလုံးရဲ့အသည့်တွေအယူဆခံယူချက်တွေကိုပြောင်းလဲသွားစေခဲ့တာပါယူရီတိတ်ဆုံးသွားတာကသူတို့တကယ်ချင်းအားလုံးအတွက်တော့
ဘဝခံယူချက်တွေကိုပါပြောလဲသွားစေခဲ့တာဖြစ်တယ်လို့အန်နာကူလူစတန်စ်ကပြောပါတယ်။ယူရီသတင်းကြတော့ဘဝဟာအင်မတန်တိုးတောင်းလွန်းတယ်လို့လိုရှာပြောတာကိုသတိရမိပါတယ်။ဘဝမှာအသက်ထက်ဖဲအရာမှအရေးမကြီးတော့ဘူး။ဘဝဆိုတာတစ်ချိန်သာနေရတာပါ။အဲ့နောက်ပိုင်းဩဂုတ်လ20ရက်နေ့နောက်ပိုင်းကစလို့ကျမနဲ့လိုရှာလည်းပို့ပြီးတော့နီးစပ်တန်ရောစင်ပို့ခိုင်မှလာခဲ့ပါတယ်။
နှစ်ယောက်ပေါင်းတဘဝဖြစ်သွားခဲ့ပါတယ်။တခြားဖေအရာကမှကျမတို့အတွက်အရေးမကြီးတော့ပါဘူး။လိုရှာနားလေလက်ခံတယ်လို့ကျမကလည်းအဲ့ဒီအတိုင်းနားလေလက်ခံတယ်။ယူရီဆုံးပါသွားတာကကျမတို့အတွက်တော့ဘဝမှာအသက်ရှင်နေတဲ့အချိန်လုံးတဲ့လုံးထိုက်တာလုပ်ရမယ်ဆိုတဲ့အသည့်ယုံကြည်ချက်ကိုခိုင်မာသွားစေတာပါပဲ။ယူရီရဲ့အတုပမာအိုလက်ဆီရှိနေခဲ့တယ်လို့ရှေ့လမ်းပြန်ထွက်ခွာသွားပြီးတဲ့နောက် ဒီနေ့ဆုံးခဲ့တဲ့တိုက်ပွဲနေရာနဲ့မလန်မကန်ဘတ်မုတ်ဒေတာကိုဟူလက်စီနဲ့တာဝန်ကျပါတယ်သူတို့တပ်ဖွဲ့တက်ဆွဲထားတဲ့နေရာကရန်သူနဲ့ပင်ငါးစေရာမဝေးပါဘူးကျွန်တော်ရဲ့စတုံးရဲ့နေမှာအနာကိုဖုံးခေါ်ပြီးဆောင်းရသည့်အေးဒန်ကြောင့်သူချမ်းလွန်လို့မအိမ်နိုင်ဘူးလို့တုံတုံကြီးနဲ့ပြောပြခဲ့ပြီးတော့ရန်သူတက်တွေနဲ့ဒီလိုနဲ့အတွက်သူထိတ်လန့်နေတယ်ဆိုတာကိုလည်းပ ဖော်ပြနိုင်တဲ့စကားလုံးမရှိပါဘူးလို့အန်နာကပြောပါတယ
်ဘလမန်ဘူလာနာစတီယာရဇူမီလာရှိုခရီမာစတီ
အနစတီရှာတယောက်ကတော့ကျမဘေးမှာအတူရှိနေပေးခဲ့ပါတယ်။ဘသူနဲ့မှမတူအောင်ကိုနားလည်ပေးနိုင်တဲ့သူဆိုတာကျမသိပါတယ်။တခြားသူတွေနာကျင်မှုတွေရှိကြမှာပါ။ဒါပေမဲ့ကျမရဲ့ခံစားချက်ကိုသူ့လောက်ဘသူမှအပြည့်အဝနားမလည်နိုင်ပါဘူး။နာကျင်ခံစားရတယ်လို့ပြောတာကတကယ်မပြည့်စုံပါဘူး။ကျမခံစားချက်ကိုဖော်ပြနိုင်တဲ့စကားလုံးတော့မရှိပါဘူး။အုံနောက်ထဲအတွေ့ထဲမှာဘာမှမရှိတော့သလိုနှလုံးသားကလေးလံပြီးတော့ဘဝတစ်ခုလုံးဟာသွားပါတယ်။တစ်ခုခုကျိုးပဲ့ထွက်သွားသလိုခံစားရပါတယ်။တကယ်ကိုဘာမှမရှိတော့တယ်လို့ဟာလာဟင်းလင်းကြီးဖြစ်သွားတယ်။အများကြီးနာကျင်ခံစားရပါတယ
်။အဲ့တော့စီကိုအရောက်ပြန်လာဖို့ဂရိပေးခဲ့တဲ့အိုလက်စီဟာသူ့တငယ်ချင်းယူရီတိတ်ဆုံးပြီးတော့၅လချားပြီးတော့ပဲတိတ်ဆုံးသွားခဲ့တာပါ။ဒီလိုတိတ်ဆုံးခဲ့ရတဲ့ယူကရိန်းစစ်သားတွေတိတ်နဲ့ချီရှိနေနိုင်တယ်လို့ဖန်ဆာရပေမဲ့အတိအကျအစင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။တနည်းကြာယူကရိန်းစစ်ပွဲအတွင်းရုရှားနဲ့ယူကရိန်းနှစ်ဖက်စစ်သားတိုက်ဆုံစီးရင်ကိုနှစ်ဖက်စလုံးကတရားဝင်မထုတ်ပြန်လို့ကြပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလကတော့ယူကရိန်းသမ္မတရဲ့အကြံပေးမီခိုင်လိုဖိုရိုယက်ကယူကရိန်းစစ်ပွဲတွင်ကြာဆုံးတဲ့စစ်သည်စစ်သားရေအတွက်ဟာ1,000-13,000လောက်ထိရှိနိုင်တယ်လို့ခန့်မှန်းပြောဆိုခဲ့ပါတယ်။ရုရှားဘက်မှာတော့စစ်ပွဲစတင်ချိန်ကစလို့တပ်ဖွဲ့ဝင်9,939ယောက်တိုက်ဆုံခဲ့တဲ့အကြောင်းရုရှားဆိုရကပြီးခဲ့တဲ့စက်တင်ဘာလထဲမှာပြောဆိုခဲ့တာရှိပါတယ်။ဒါပေမဲ့စီးကျွမ်းကျင်သူတွေနဲ့ယူကရိန်းစစ်ပွဲကိုစောင့်ကြည့်လေ့လာနေသူတွေကတော့နှစ်ဖက်အကြဆုံးဟာအခုဖော်ပြတဲ့ကိန်းဂဏန်းတွေထက်အများကြီးပိုနိုင်တဲ့အကြောင်းအာဖဂန်နဲ့အီရတ်လိုတခြားစစ်ပွဲတွေကိုထောက်ပြပြီးပြောဆိုကြပါတယ်။အမေရိကန်အကြီးတန်းစစ်ဖက်အရာရှိကြီးတဦးဖြစ်တဲ့မာခ်မီလီကလည်းယူကရိန်းစစ်ပွဲအတွင်းမှာနှစ်ဖက်စစ်သည်အကြဆုံးဟာတစ်ဖက်ကိုအနည်းဆုံး3,000ကျော်ရှိနိုင်တယ်လို့တွက်ဆရတဲ့အကြောင်းပြောပါတယ်။ဒီပြောဆိုမှုအပေါ်မှာနှစ်ဖက်စလုံးကတုံ့ပြန်မှတ်ချက်ပေးတာမရှိပါဘူး။ယူကရိန်းစစ်ပွဲအတွက်ရက်သားတိုက်ဆုံမှုဟာလည်း9000ကျော်ရှိပြီးတီထဲမှာကလင်းငယ်900လေးပါပါဝင်တယ်လို့ကုလသမဂ္ဂကထုတ်ပြန်တဲ့ဆင်းမဖော်ပြချပါရယ်။ထိခိုက်ဒဏ်ရာရသူတွေတောင်းတဲ့ချိန်ရှိနေပြီးကုလသမဂ္ဂကကောက်ယူရရှိတဲ့ဆင်းအရာရုရှားအပါအဝင်ဥရောပနိုင်ငံတွေကိုနေဆက်ဖြတ်ကျော်ထွက်ပြေးတဲ့ယူကရိန်းတို့ကတည်းခုနှစ်တသမာ8တန်းရှိပြီးပြည်တွင်းမှာပဲဥယျာဉ်ဆွတ်ခွာထွက်ပြေးနေရသူတွေဒီထက်မကရှိနေပါရယ်။တီထဲမှာအသက်34နှစ်အရွယ်ဗစ်တိုးရီးယားကိုဗလန်ကိုလည်းပါပါရယ်။ယူကရိန်းနိုင်ငံမြောက်ပိုင်းမှာသူတို့မိသားစုကားနဲ့ထွက်ခွာနေတဲ့အချိန်ဘုံထိမှန်ပြီးခင်မွန်းဖြစ်သူပက်ထရိုနဲ့အသက်12နှစ်အရွယ်သမီးငယ်လေးဖရိုနီကာတို့သူ့ရဲ့မျက်စိရှေ့မှာနေဆုံပါသွားခဲ့ရတာပါ။သူနဲ့အတူတနှစ်အရွယ်သမီးငယ်လေးဖာဗာရာတို့ကတော့အသက်မသေးချင်ရစ်ခဲ့ပေမဲ့လည်းရုရှားတပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်တာခံခဲ့ရပြီးစာသင်ကျောင်းတစ်ခုရဲ့မြောက်ခန်းထဲမှာသတင်းသုံးပတ်ချုပ်နှောင်ခံခဲ့ရပါတယ်။နောက်ဆုံးသူတို့သားအမိပြန်လည်လွတ်မြောက်လာခဲ့ပေမဲ့ကျုံခဲ့ရတဲ့စိတ်တံရတွေကနေတော့မလွတ်မြောက်နိုင်သေးဘူးလို့ဗစ်တိုးရီးယားကပြောပါတ
ယ်။ Jackie Snowdon ဒုံခေး Jackie Strache
ကျွန်မကျုံခဲ့ရတဲ့အရာတွေကနေကြောက်ရွံ့ထိတ်လန့်စိုးရိမ်စိတ်တွေမောပန်းနွမ်းနယ်စိတ်တွေကအခုထိလွှမ်းမိုးနေတော့မှာပဲ။ Ukraine ကိုကောင်းကောင်းမွန်မွန်အခြေအနေတစ်ခုမှပြန်နိုင်တဲ့အခါဒီစိတ်တံရတွေကတက်တာအောင်ကုစားချင်ပါတယ်။အခုချိန်မှာ online ကနေကုတာတာမျိုးမလုပ်ချင်ပါဘူး။
Victoria လိုသားမိဟာအခုတော့သူတို့ကိုကူညီဆောင်ရှောက်ပေးသူတွေရဲ့အကူအညီနဲ့ယူကရိန်းနိုင်ငံကိုဖျက်ပြီးဗြိတိန်နိုင်ငံမှာခိုးလုံခွင့်ရနေကြပါပြီ။သူတို့ကတော့ဘဝကခက်ခဲနေစေပဲဖြစ်တယ်လို့ဗြိတိန်မှာအသားကျဖို့ကြိုးစားနေပါတယ်လို့ Victoria ကပြောပါတယ်
။ Zukaya Petrochno, ebo ya razumiyu sho intro.
ဒီမှာနေရတာနည်းနည်းတော့ကျင့်သားရလာပါပြီ။အခုချိန်မှာတခြားနီးလန်းလည်းမရှိဘူးဆိုတာနားလည်ထားတော့အသားကျအောင်ကြိုးစားရပါတယ်။ဒါပေမဲ့လည်းစစ်ပွဲကြီးပြီးသွားရင်အိမ်ပြန်ခြင်းတဲ့အတွေးကတော့နေ့စဉ်နဲ့အများရှိနေပါတယ်
။သူပြိတိန်ကိုလာခဲ့တာဟာသူ့ကိုခိုးလုံခွင့်ပေးလို့လာခဲ့တာတတမဟုတ်ဘဲခင်ပွန်းတဲ့တမိငယ်တယောက်ဆုံးရှုံးရတဲ့အထိကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့စစ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့စိတ်ဓာတ်ရတွေခဏတာမေ့လျော့တတစေဖို့ပါ။စစ်ပွဲကြီးပြီးရင်တော့နေရက်ပြန်ပြီးသူ့ရဲ့စိတ်ဓာတ်ရတွေကိုကုစားနိုင်ဖို့မျှော်လင့်တယ်လို့အလောက်ကိုင်းတင်တဲ့ဘဝတဲ့တိဆောက်နေသွားနိုင်ဖို့လည်းမျှော်လင့်ထားတယ်လို့သူကပြောပါတယ်။တနေ့ကြာစစ်ပွဲကြီးကယူကရိန်းပြည်သူတွေရဲ့ဘဝတွေကိုအပြောင်းအလဲကြီးပြောင်းလဲစေခဲ့တာမှအမျိုးသမီးတွေဟာလည်းမကြုံဘူးတဲ့ဘဝတဲ့အခြေအနေတွေနဲ့အနေရဲ့တွေကိုကြုံတွေ့ဖြတ်တန်းကြရပါတယ်။သူတို့ကို၆လက်နေတဲ့ထိတ်လန့်တုန်လှုပ်စရာစစ်ပွဲရဲ့အနေထားရုံတွေကိုတွန်းလှန်ရင်းတန်းညီကျွဲရဲရဲဝုံဝုံတိုက်ပွဲဝင်အသက်ပေးခဲ့ကြတဲ့ခင်ပွန်းတွေရဲ့အထွတ်ဂုံယူဝင်ကြွားရင်းနဲ့ပဲမပြေဆုံးတဲ့ဘဝတွေပြန်လည်နလန်ထူနိုင်ဖို့အမျိုးသမီးတွေအများအပြားကြိုးစားနေကြရတာပါ။လက်ရှိအချိန်မှာတော့ယူကရိန်းတပ်ဖွဲ့တွေထိ ंछ ုပ်ထားတဲ့နေရာဒေသတချို့မှာပြည်လဲထူထောင်ရေးတွေလုံဆောင်နေပြီဆိုပေမဲ့စစ်ပွဲမတိုင်ခင်အချိန်တွေတည်ရောက်ဖို့ကတော့နှစ်တွေအတော်ကြာအချိန်ယူရအောင်ပါပါစစ်ပွဲကြီးပြီးသွားတဲ့ဆိုရင်တော့စစ်ပွဲတန်တဲ့အမျိုးသမီးတွေရင်ဆိုင်ရတဲ့နာကျင်ခံစားမှုတွေကတော့တော်တော်နဲ့အဆုံးသတ်ဖို့မလွယ်ကူနိုင်ဘူးဆိုတော့ကိုကြင်ပြရင်ဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာခွင့်ပြုပါရှင်ချစ်မခင်ကြီးပြုပါရှင်ပတ်စဉ်တောက်ကြနေညတိုင်းမှာတင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့သုတဆုံလင်အမေရိကန်တခွင့်အစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်တနက်ပြစ်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိတဲ့အမေရိကန်ပြည်ထောင်စုမှာဘေးရန်ကင်းကင်းတဲ့ကြောင်းတက်နိုင်ဖို့အမေရိကန်ကျောင်းသူကျောင်းသားတွေလှူလာနေကြတာနောက် Texas ပြည်နယ်မှာတော့ဈေးဝယ်လို့ရတဲ့ gift card နဲ့အရက်သားတွေလက်ထဲကတနက်တွေအလဲလဲလို့ပြန်သိမ်းတာတွေရှိနေပါတယ်ဒီလိုအကြောင်းအရာတွေကိုတော့ဒီတစ်ပတ်သုတဆုံလင်အမေရိကန်တခွင့်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ရှင်
American ပြည်အောင်စုမှာတနက်ပြက်ခတ်မှုတွေမကြာခဏဖြစ်ပွားလေးရှိပြီးဒီလိုပြဿနာတွေကိုထိန်းချုပ်ဖို့တာဝန်ရှိသူတွေကကြိုးပမ်းနေပေမဲ့တနက်ကင်ဆောင်ကွင်းကိုလူလားသူတွေရဲ့စန့်ကျင်မှုတွေရင်ဆိုင်နေရပါတယ်ဖေဖော်ဝါရီ23ရက်နေ့ကတနက်ပြက်ခတ်မှုဖြစ်ပွားခဲ့တဲ့ Michigan Tech တို့မှာဆိုရင်လည်းလူ3ဦးသေဆုံးသွားပါတယ်တနက်ပြက်ခတ်မှုကြောင့်လူအစုလိုက်ပြုံးလိုက်သေဆုံးမှုတွေအများအလိုလိုဖြစ်နေတာကြောင့်လည်း American တွေရဲ့နေစဉ်နေထိုင်မှုဘဝအပေါ်ရိုက်ခတ်မှုတွေရှိနေတာပါ American ပြည်အောင်စု Michigan ပြည်နယ်East Lansing မြို့ကတနက်ပြစ်ခတ်မှုအတွင်းလူရှိဦးတနက်ထိမှန်ခဲ့ပြီးအဲ့ဒီထဲက3ဦးသေဆုံးခဲ့ပါတယ်။မြန်မာတချို့လဲနေထိုင်ကြတဲ့ Lansing မြို့ကပြစ်ခတ်မှုနဲ့ပတ်သက်လို့ Michigan Tech သူကအကြောင်းသူတူဦးကအခုလိုပြောပါတယ်
။တနက်နေ့တော့ကျွန်မကအတန်းရှိတယ်။အတန်းရှိတဲ့ဆိုတော့ကျွန်မကအိုင်ဒီယာဟောပေါ့နော်။ဒီ on campus မှာရှိနေတာပေါ့နော်။ဒီကျောင်းထဲမှာရှိနေတယ်။ရှိနေပြီးတော့ဒီအတန်းကတော့3နာရီကနေပြီးတော့6နာရီလောက်ဒီပေါ့နော်ရှိတယ်။ရှိပြီးကျွန်မအိမ်ကိုပြန်လာရောဟိုမတိဘူးပေါ့နော်မတိဘဲနဲ့အိမ်ကိုပြန်ရောက်တဲ့အချိန်ကျမှကျွန်မဟိုအိမ်ပြန်ရောက်ပြီးထမင်းတွေပါရေးစားပြီးတော့ဒီ9:45 minutes လောက်နေတဲ့အခါမှာအီးမေးလ်တွေစားပြီးရောက်လာတယ်ဟိုအီးမေးလ်တွေရနေတယ်သူက response ပေါ့နော်ကို save ဖြစ်တယ်ဆို response ပြန်တော့ပါဆိုပြန်တော့လိုက်တယ်ပေါ့နော်အဲ့လိုဆိုတော့ဒါမှမဟုတ်တနားလောက်ကြာတဲ့အခါမှာအီးမေးလ်တွေဇက်တိုက်တွေဝင်တယ်ဝင်ပြီးတော့ပြောရေကားတွေရဲ့အတန်တွေရောနောက်တစ်ခုကဒီ helicopter တွေအပေါ်ကနေပြန်တဲ့အတန်တွေပါကြားလာတယ်ပေါ့နော်အဲ့လိုဆိုတော့အဲ့ကျမကိုကတည်ရပေါ့ဒါမှမဟုတ်ကိုကအဲ့အခင်းဖြစ်တဲ့နေရာမှာလည်းမရှိတဲ့အခါမှာတော့ကိုအရင်ကြီးပေါ့နော်အဲ့ရဲ့အချိန်ကြီးကဘယ်လောက်ထိကြောက်ဖို့ကောင်းလဲဆိုတာအရင်ကြီးတော့မသိရဘူးလို့ဒီ online ပေါ်ကနေကြည့်တာပဲတွေ့ရပေါ့နော်
ဖနက်အနီးဂျင်းချက်ကနဲ့အုတ်ထုတ်ဆောင်ထားတဲ့လူမဲမျိုးသားဟာ Michigan Tech သူ Bucky Hall အဆောက်ဦးနဲ့ကျောင်းသားတမကအဆောက်ဦးအတွင်ပြစ်ခတ်ခဲ့ပါတယ်။အဲ့နောက်သူ့ရဲ့အိမ်ကိုလမ်းလျှောက်ပြန်သွားနေစဉ်မှာရဲတွေနဲ့ရင်ဆိုင်တွေ့ဆုံပြီးတဲ့နောက်သူ့ဘာသာပြစ်ခတ်တဲ့ဒဏ်ရာနဲ့တည်ဆုံသွားပါတယ်။ရဲတွေကရှာဖွေရမှာတနက်အတူနှစ်လက်နဲ့ကြီးစံတချို့သူ့ရေးထားတဲ့စာကိုရှာတွေ့ခဲ့ပါတယ်။လုပ်ငန်းခွင်ဒါမှမဟုတ်တချို့သူတွေကသူ့ဘောဂုံတိတ်ခါညှို့နှံသေးတဲ့အောင်ဆက်ဆံခဲ့တဲ့ဆိုတာမျိုးရေးသားထားတယ်လို့ဆိုပါရယ်။ဒါ့အပြင်လည်းသူဟာမီရှိဂန်တက်သူမှာကျောင်းသားလည်းမဟုတ်သလိုဝန်ထမ်းလည်းမဟုတ်ခဲ့ပါဘူး။အခုလိုတနက်ပြက်ခတ်မှုတွေကြောင့်နေထိုင်ရမလုံခြုံဘူးလို့ဆိုပါရယ်
။ဒီ2021လောက်ကလည်းဒီနားတော့ဝိုင်းမှာအဲ့လိုမျိုးဖြစ်တဲ့တခုဖြစ်လိုက်တယ်ပေါ့နော်။ဒီအော့စ်ဖို့ high school မှာ lambda ဘောနော်ဒီ the trainer လေးမှာထင်တာပဲဘောနော်ဒါအဲတုန်းကလည်းဒီအသေးပြောင်းဒီရှိရဘောနော်ဒီ3ယောက်လား4ယောက်လားဖြစ်သွားရဲ့ဘောနော်ဖြစ်ပြီးတော့ဒီအိုက်ကိစ္စကြီးဖြစ်ပြီးတော့အခုဒီ Michigan မှာဖြစ် Michigan State ဘောနော်ကိုတက်နေတဲ့နေရာမှာဖြစ်တဲ့ဆိုတော့ဟိုစိတ်ထဲမှာတော့ဒါပြောမယ်ဆိုရင်အဲ့ဒီတုံးလားဆိုရင်လည်းဟိုဘောနော်အဲ့ဒီဒရင်းနေကြာကြာချင်းအခန်းမီးကိုပိတ်ပစ်လိုက်ဘောနော်လေဆိုကိုရဲ့ကိုနေရဲ့အင်ကဒီလမ်းဘက်ကိုပြင်လာမှုထားပေါ့နော်အဲ့လိုဆိုတော့သူများကိုပြောကွာအင်ကကြာဒီ on campus နဲ့ရန်နေတယ်ပေါ့တလမ်းမဲချတာပေါ့နော်အဲ့လိုဆိုရောက်လာခဲ့ရင်ဆိုပြီးတော့ကိုကအဲ့လိုကြောက်တာပေါ့နော်အဲ့လိုဆိုပြောမယ်ဆိုတော့အရင်ကဆိုရင်တော့ဟိုဘယ်သွားသွားဟိုဒါမဲ့ဒီမှာအဲ့လိုမျိုးတွေဖြစ်နေကြရင်ဖြစ်နေတယ်ဆိုတော့ကိုကကိုယ့်ကိုယ်တော့ခရုဆိုင်ရတာပေါ့နော်အဲ့လိုမျိုးတွေပြီးတော့ကိုကဟိုနည်းနည်းတော့ဟိုရန်ကြီးစိတ်ကတော့မဖြစ်ဘူးပေါ့နော်ဖြစ်တယ်လို့တော့မခံစားရဘူးပေါ့ဒါတော့
ကိကမှုနဲ့ပတ်သက်ပြီးတော့တက္ကသူကကျောင်းသူကျောင်းသားတွေဟာမစ္စီဂန်ပြည်နယ်လွတ်တော်ရှိမှာထိုင်တပိတ်မောက်ဆန္ဒပြကြပါတယ်လုံခြုံမှုမရှိတဲ့ဘဝတွေအတွက်သူတို့ကစိတ်ပျက်နေကြတာပ
ါ We are dying အားလုံးသိနေကြပါပြီအမေရိကန်ပြည်ထောင်စုရဲ့ရင်သွေးတွေနေ့စဉ်နေ့တိုင်းဆိုသလိုတည်ဆုံနေကြပါပြီဒီလိုကိစ္စတွေအဆုံးမသတ်ပဲနောက်ထပ်ဘလောက်ထပ်ပြီးတည်ဆုံကုန်မှာလဲ
I'm tired of texting
တကယ်ချင်းတွေကိုဖုန်းနဲ့စာပို့ပြီးတော့အန်ဒီရဲ့ကင်းရလားမေးရတာမျိုးမလုပ်ချင်တော့ပါဘူးနာကျင်စရာတွေထားခဲ့ပြီးအေးအေးဆေးဆေးကြောင်းမဲ့တက်ချင်ပါလေအခုလိုမျိုးတွေဆက်ဖြစ်နေရင်တော့ဘာငုံးမှစိတ်ဖြောင်ဖြောင်လောက်အောင်မှမဟုတ်ပါဘူ
းပြစ်ခတ်မှုအတွင်းသေဆုံးသွားတဲ့ចောင်းသူတဦးနဲ့ចောင်းသားတဦးရဲ့ဇာပနာကိုစနေနေ့ကကျင်းပခဲ့ပါတယ်ချီတောင်းပွဲတွေလည်းရက်ရွာနေအတိုင်းဝန်းကကျင်းပခဲ့ပါတယ်တနင်္လာနေ့မှာတော့ចောင်းတွေပြန်ဖွင့်ခဲ့ပါတယ်တုံလုံး၆၆ဆရာအဖြစ်ပြက်တွေကိုကူစားဖို့ယင်းဤကျွမ်းဝင်သူတွေအချင်းချင်းပြန်လည်တွေ့ဆုံနှင့်သိမ့်ကြဖို့လိုတယ်လို့ကျောင်းတာဝန်ရှိသူတွေကပြောပါတယ်အမေရိကန်ပြည်ထောင်စုမှာတနက်ပစ်ခတ်မှုဖြစ်ပွားစေတဲ့အကြောင်းရင်းတွေနဲ့စိတ်ကျန်းမာရေးချို့ယွင်းသူတွေလက်နက်ကင်ဆောင်ခွင့်ရနေတာကြောင့်လို့လည်းပြောဆိုနေကြပြီးဒီလိုအခြေအနေကိုခွင့်မပြုဖို့ထောက်ပြကြပါတယ
်အများရန်ဒီပရက်ရှင်ဝင်နေရလို့ပေါ့နော်ဒီစိတ်အရင်ကြီးကျမကြီးမကောင်းတဲ့လူတယောက်ကဆိုရင်ဒါမှသူ့ဘေးမှာရှိနေတဲ့အရာတွေအကုန်လုံးကသူ့အတွက်အန္တရာယ်ရှိနေမှာပေါ့နော်ဥမာအဖြစ်ဒီဘုဒ္ဓဆီတို့ဘူးမျိုးသူ့ဘေးနားမှာဆိုမရှိတဲ့ဘလို့ဆိုသူ့အတွက်အန္တရာယ်ရှိတယ်နောက်တစ်ခုကဒီတနတ်လူဟာမျိုးချာပို့ဆိုးသွားပြီပေါ့တနတ်လူဟာမျိုးချာသူ့အတွက်အန္တရာယ်ရှိရှိုံနေမကားတော့ဘူးပေါ့နော်သူ့ဘေးနားလူတွေသူ့ရဲ့ပတ်ဝန်းကျင်ကလူတွေအတွက်ပါသူကအန္တရာယ်ရှိသွားပြီအဲ့လိုဆိုတော့ဟိုပေါ့နော်လူတယောက်ဟိုပြောလို့ဆိုရင်ဒီတနတ်ကတော့ဒီမှာနေနေတော့ဒါဟိုဒီရောက်မှာအလိုလိုလွတ်လွတ်စပ်ရှိတဲ့အရာမဟုတ်ဘူးပေါ့နော်အဲ့လိုတော့ထင်နေတာ
ဒီမိုကရက်တွေကတော့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့အသေးအချာစီစစ်လိုပါတယ်ရီပပလီကန်တွေကတော့ဖွဲ့စည်းပုံကပေးရထားတဲ့အခွင့်အရေးအရာတနက်ကင်ဆောင်ခွင့်ရှိရမယ်ဆိုပြီးတော့ပြောထားတာပါတနက်ကင်ဆောင်ပြီးရန်ကားတဲ့သူကိုတနက်နဲ့သာဟန်တားနိုင်မှာဖြစ်တယ်လို့လည်းသူတို့ကပြောပါတယ်ခင်ဗျာအနောက်ပြန်လာတဲ့သူတွေကိုဘယ်လိုမေးကုန်မှမေးနေမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကကြေညာထားတယ်လို့ပြန်လာအပ်တဲ့တနက်မျိုးစားပုံမူတည်ပြီးတော့ဒေါ်လာ50ကနေ100အထိဈေးဝယ်လို့ရတဲ့ gift card တွေပြန်ပေးပါရယ်ဟျူစတန်မြို့ကဒီအစီအစဉ်အောင်မြင်တဲ့အတွက်အခုလိုတနက်ပြန်ဝယ်တဲ့အစီအစဉ်လုပ်လာတာနှစ်ကြိမ်ထက်မနည်းရှိနေပါပြီ
မနေ့ကကျမအမျိုးသားကွယ်လွန်ပြီးတဲ့နောက်တနက်တွေဝယ်ထားခဲ့တာပါဒါပေမဲ့ဘလို့ပြည့်ရမှန်းတော့မသိပါဘူးခုဒီမှာလာပြန်အပ်တာပါကျမမြေးရီမကင်စီခြင်းလို့ပ
ါပြည့်လို့မရတော့တဲ့တနက်ကို50ပြန်ပြီးပြီးအမဲလိုက်တစ်လုံးလိုတနက်ဆိုရင်100ပစ္စတိုနဲ့6လုံးပြူးဆိုရင်150တရောင်ချင်းပြည့်တဲ့မောင်းပြန်ရိုင်ဖယ်ဆိုရင်200အထိပေးပါတယ်အမေရိကန်ပြည်ထောင်စုမှာပြည်နယ်အလိုက်လက်နက်ကင်ဆောင်ခွင့်စည်းကမ်းတွေမတူကြပါဘူး Texas လို့တောင်ပိုင်းပြည်နယ်တွေမှာတော့လက်နက်တွေလွယ်လွယ်ကူကူဝယ်ယူနိုင်ကြပါတယ်ဒါကြောင့်လဲတချို့ကမရည်ရွယ်ပဲအများကြီးဝယ်စုမိခဲ့ကြတာပ
ါ We have enough weapons
ကျွန်တော်တို့မှာလက်နက်အများကြီးရှိပြီးတော့မလိုအပ်တော့တဲ့တချို့ကိုပြန်လာအပ်တာပါရှာဆွေးမှုတွေလည်းအများကြီးဖြစ်နေတာမပြောချင်တော့ပါဘူးကျွန်တော်တို့ကတော့လက်နက်တွေကိုကားနဲ့ခြံထားလိမ့်မယ်ရှိပေမဲ့တချို့ကခြံထားကြပါတယ်အဲ့လိုဆိုရင်လူစုတွေကကားမန်တွေခွဲပြီးတော့လက်နက်တွေခိုးသွားကြပါလိမ့်မယ်။ဒါကြောင့်မလိုအပ်တော့တာတွေကိုပြန်လာအပ်တာအကောင်းဆုံးလို့ထင်ပါတယ်
။ကားတစ်စီးကိုတနက်25လက်အထိအနှံလို့ရမှာဖြစ်ပြီးဒီထက်များရင်တော့တီးခြားစီစဉ်ဖို့လိုပါတယ်။ကြီးစံတွေပြန်အပ်လို့ရပေမဲ့အဲ့ဒီအတွက်တော့ပတ်စံပြန်ရမှာမဟုတ်ပါဘူး။
I think it's a good program.
ဒီအစီအစဉ်ကကောင်းပါတယ်။ကျွန်တော်အသုံးပြုဖို့မလိုတော့တာတွေကိုပြန်လာအပ်ခွင့်ရလို့ပါ။အခုလိုပြန်လာအဲ့ယုံကလွဲပြီးတခြားလုံခြုံစိတ်ချရတဲ့ဘေးရန်ကင်းတဲ့နီလန်လည်းမရှိပါဘူ
းပြန်လာအဲ့တဲ့တနက်တွေကိုရာဇဝတ်မှုတွေနဲ့ဆက်ဆက်မှုရှိမရှိစစ်ဆေးမှဖြစ်ပြီးအဲ့လိုဆက်ဆက်မှုမရှိတဲ့လက်နက်တွေကိုတော့ဖျက်ဆီးပစ်တယ်လို့ဟျူစတန်ရဲဌာနကပြောပါတယ် လက်နက်တွေခိုးယူခံရရင်လည်းတာဝန်ရှိသူတွေကိုအများဆုံးအကြောင်းကြားဖို့သူတို့ကသတိပေးပါရခင်ဗျာ
။သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကအစီအစဉ်တင်ဆက်ပေးခဲ့တာပါ။အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်ရှင်။ရွေးလျားနေတဲ့ကြောက်ချက်ထူကြီးတွေနဲ့ပြက်ရွေကြောတွေရှိရာမတည်ငြိမ်တဲ့ငရင်ရက်ဝင်းပေါ်မှာတည်ရှိတဲ့တူရကီမှာမကြသေးခင်တုန်းကလှုပ်ခဲတဲ့ငရင်ကြောင့်လူပေါင်းသောင်းချီသေဆုံးခဲ့ရပါတယ်။ဒီလိုမတည်ငြိမ်တဲ့ငရင်ရက်ဝင်းမျိုးမှာတည်ရှိနေတဲ့မြန်မာနိုင်ငံမှာရောအလားတူအဖြစ်မျိုးကြုံရနိုင်ပါလား။ဘူမိနီးပညာအင်ဂျင်နီယာဒေါက်တာချစ်ကိုကိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်ရှင်။
အင်ဂျင်နီယာဘူမိဗေဒပညာရှင်ပြောင်းနေလဲပေါ့နော်မြန်မာနိုင်ငံကငရင်နဲ့ပတ်သက်ပြီးတော့တုံးတက်ပြစေချင်ပါတယ်အခုဆိုလောလောဆယ်မှာဆိုရင်တူရကီမှာငရင်လှုပ်သွားပါတယ်ဒီဒေတာဟာငရင်အနေနဲ့လှုပ်ခတ်နေကြဒေတာမလို့လူရပြင်ဆင်ထားရတယ်အခုအသေးပြောက်ကဆိုရင်၄တောင်းကျော်သွားပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းဒီလိုပဲပေါ့နော်ဒီငရင်တန်ခံရနိုင်တဲ့ငရင်အများဆုံးလှုပ်တဲ့ဒေတာဆိုပြီးမြန်မာနိုင်ငံလည်းတတ်မှတ်ထားပါတယ်ဆိုတော့ဒီလိုနေရာမျိုးမှာရောဒီလိုမျိုးတူရကီလိုမျိုးကျုံနာနိုင်ရလားဒီလိုငင်းငင်းလှုပ်နိုင်ရေရှိပါသလားအဲ့ဒါမျိုးပြောပြရအောင်
ဟုတ်ကဲ့ပါဗျငင်းငင်းတူရှင်းပြရင်လှုပ်နိုင်တယ်လို့ပဲကျွန်တော်ဖြေမှာပါဘာဖြစ်လို့လဲဆိုတော့မြန်မာပြည်မှာအင်အားကြီးမားတဲ့ငလျင်တွေလှုပ်ခဲ့ဘူးတယ်ဆိုတဲ့တာရကတွေရှိပါတယ်ဒါနဲ့မကပါဘူးမြန်မာနိုင်ငံကြီးငလျင်စုံကြတဲ့အဲ L5 ဘက်ထဲမှာပါဝင်နေပါတယ်
ဆိုတော့ဒီမြန်မာနိုင်ငံကပေါ့နော်ဒီငင်းငင်းလှုပ်နိုင်တဲ့ L5 ရဝင်းထဲမှာကြာတယ်ဆိုတော့ဟိုစိုးရင်စရာအခြေအနေဘယ်လောက်များရှိပါလ
ဲ L5 ဘက်ထဲမှာရှိတဲ့နိုင်ငံတွေဒေသတွေကတော့ငင်းငင်းမကြာခဏလှုပ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ register scale 9.9.9 ဆိုတဲ့ငင်းငင်းမျိုးကမြန်မာပြည်မှာအရင်တော့လှုပ်ခဲ့တဲ့အခြေအနေရပေါ့ record လုပ်ထားတယ်နော်ဒါပဲကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဒီလိုကြီးမားတဲ့ငလျင်တွေက12နှစ်တခါလောက်တော့လှုပ်တတ်တယ်ဆိုတော့အဲ့တော့ဒါအင်တာဆိုးရင်ညာကောင်းတာပေါ့12နှစ်လောက်ကြာမှာဒီတူရကီ earthquake နဲ့ swine engine တူညီလောက်တဲ့ငလျင်က12နှစ်တစ်ချိန်လောက်လှုပ်နိုင်တယ်ဆိုတဲ့သဘောမျိုးမှာသွားတက်ရောက်နေပါတယ်ခင်ဗျ။ဟုတ
်ကဲ့ဒီအခုငလျင်လှုပ်သွားတဲ့ဟိုတူရကီမှာဆိုလို့ရှင်ဒီက Syria နဲ့နေဆက် data မှာဖြစ်ပါတယ်ဒီမြို့အလေကြီးလည်းမကြပါဘူးဒါပေမဲ့လှုပ်သွားတဲ့နေရာမြို့နဲ့နှီးပါတယ်ဆိုတော့ဒီလိုမျိုးမှာလှုပ်သွားတဲ့အခါမှာလူအသေးပြောက်တွေပုံများပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီလိုငရင်လှုပ်နိုင်ရင်ဘယ်လိုမျိုးနေရာမျိုးမှာအရေးကောင်းကောင်းထားဖို့လိုပါလဲ
ဆိုတော့မြန်မာနိုင်ငံရဲ့ဒီအဓိကငလျင်လှုပ်တဲ့ကျော်ပေါ့နော်ကျွန်တော်ရှမ်းပြည်ဘက်မှာရှိတယ်နောက်တစ်ခါကျွန်တော်တို့စကိုင်းပြည်ကြီးပေါ့နော်စကိုင်းပြည်ကြီးကတော့ဘာနဲ့တိုက်ရိုက်ဆက်ဆံနေလဲဆိုတော့ကျွန်တော်တို့ plate tectonic theory ဆိုခေါ်တာပေါ့နော်အဲ့တော့ကမ္ဘာရဲ့မြေလောအောက်မှာကြောက်ချက်အလွှာချက်ကြီးတွေရှိတယ်လို့ရှင်တော့အဲ့ကြောက်ချက်ကြီးတွေကခုရွေ့လျားနေတယ်အဲ့ဒီရွေ့လျားတဲ့အခါကျတော့ပုတ်တိုင်မှုဖြစ်တယ်ပုတ်တိုင်မှုဖြစ်တဲ့အခါကျတော့ပြည့်ရည်ဖြစ်တယ်အဲ့ဒီရွေ့လျားမှုကြောင့်ဘာဖြစ်လဲဆိုတော့သူကငလျင်ကိုဖြစ်ပေါ်စေတယ်ပေါ့နော်ငလျင်ကိုဖြစ်ပေါ်စေအဲ့ဒီငလျင်ဖြစ်ပေါ်စေတဲ့စကိုင်းပြည့်ရည်တို့ကြည့်ရလို့ရှိရင် ARV မြေကြောင်တစ်ကြောင်တိုင်းပေါ့နော်ကျွန်တော်တို့ကချင်ပြည်နယ်ထိတက်သွားတာတွေ့ရပါလိမ့်မယ်ဆိုတော့မြန်မာနိုင်ငံမှာလှုပ်ခဲ့တဲ့ငလျင်တွေကြည့်လိုက်မယ်ဆိုလို့ရှိရင်လည်းမြန်မာပြည်ကမြို့ကြီးတွေပေါ့နော်ဥမာပဲခူးတို့ရန်ကုန်တို့ကျွန်တော်တို့အခုနေပြည်တော်ပါဝင်ပေါ့မန္တလေးဒီစကိုင်းမြကြီးနာမြန်မာနိုင်ငံရဲ့လူဦးရေထူထပ်တဲ့မြို့ကြီးတွေဟိုဒီပြည့်ရွေကြီးဖြတ်သွားတယ်ဆိုတော့ဒီပြည့်ရွေကြီးကအဓိကငလျင်ကိုလှုပ်စီနိုင်တဲ့နေရာဖြစ်တဲ့အတွက်ကြောင့်လူဦးရေထူထပ်တဲ့နေရာတွေမှာဖြစ်မဲ့ငလျင်ကြီးလူတွေကိုတေဖို့အတွက်အခွင့်အရေးပိုရှိတယ်လို့ပဲဒီကူကပြောသူရမှာပေါ့ခင်ဗျာအဲ့တော့အသေးအပြောက်တွေများမယ်ကျွန်တော်တို့အပျက်စီးတွေများမယ်အဆောက်အဦတွေပျက်စီးမယ်ဥပမာဆိုရရေဂါတာတွေရှင်ရေဂါတာတွေကျွန်တော်တို့ကျိုးပေါက်သွားနိုင်တယ်ပျက်စီးသွားနိုင်တယ်အဆောက်အဦတွေရှင်အဆောက်အဦတွေပျက်သွားနိုင်တယ်အဲ့တော့ကျွန်တော်တို့ဆောက်ထားတဲ့အဆောက်အဦတွေကအထက်မြင့်တွေများလာလေပိုကြောက်စရာကောင်းလာလေသို့တော့အထက်မြင့်တိုင်းကြောက်စရာကောင်းတယ်ဒီလိုတော့ပြောလို့မရဘူးခင်အဲ့တော့ဒီငလျင်တန်းခံနိုင်တဲ့အနေအထားဖြစ်အောင်ဆောက်ထားတဲ့အဆောက်အဦတွေဆိုလို့ရှိရင်တော့အတိုင်းဒါတခုဒီခံနိုင်ရှိမှာပေါ့အထူးသဖြင့်ကျွန်တော်မှာရှိတဲ့အဆောက်အဦတွေဆိုအထက်မြင့်အဆောက်အဦတွေဖြစ်တဲ့ငလျင်တန်းကောင်းကောင်းခံနိုင်တယ်သို့တော့တူရကီမှာရှိတဲ့အဆောက်အဦတွေဒီငလျင်တန်းကိုခံနိုင်အောင်ဆောက်ပင်ဆောက်ထားညာတော့လေဒါမှမဟုတ်လို့ရှိရင်အဲ့ဒီလိုဆောက်ထားတဲ့အဆောက်အဦတွေဒီပိုရှိကြတဲ့အဆောက်အဦဆိုငလျင်တန်းခံနိုင်အောင်ဆောက်ထားတာဖြစ်မှာမဟုတ်ဘူးနောက်ကြတဲ့အဆောက်အဦတွေကြတော့လေငလျင်တန်းခံနိုင်အောင်ဆောက်ထားတာဖြစ်ကောင်းဖြစ်မယ်သို့တော့လည်းပဲ အဲ့ဒီမှာဆော့ဖ်ဝဲကွန်ပဏီစီရဲ့ဟလာဒီဝင်နေမော်နော်ခိုမှုဒေတာခိုမှုတွေကြောင့်မလို့ပျက်စီးတာတွေလည်းတချစ်ကောင်းဖြစ်နိုင်ပါပဲခင်ဗျင
ငယ်ရဲ့ပြင်းအားနဲ့ပတ်သက်ပြီးတော့ပေါ့နော်ဆော့ဆော့မြန်မာနိုင်ငံလိုနေရာမျိုးမှာပြင်းအား9ကြော်ကြော်နဲ့ဒီနောက်12နှစ်မှာတစ်ကြိမ်တုံ့နေတယ်ဆိုတော့ဒီပြင်းအားနဲ့ပတ်သက်ပြီးတော့အများမျက်စီတဲ့မြင်အောင်ပြောပြပေးပါပေါ့နော်အခုဒီတူရကီမှာနှုတ်သွားတဲ့ငငယ်ရဲ့ပြင်းအားနဲ့ဒီမြန်မာနိုင်ငံမှာတုံ့နေဆိုလို့ရှိရင်ဖြစ်လာနိုင်တဲ့ပြင်းအားပေါ့နော်ဘလောက်များပြင်းထန်နိုင်ပါလဲအဲ့ဒါပြောပြပေးပါ
โอเคပါဗျာအဲ့ဒီငလင်းကိုတိုင်းတာတဲ့နေရာမှာသူကတိုင်းတာမှုတွေမျိုးမျိုးရှိပါတယ်အဲ့ဒီမှာကျွန်တော်တို့သုံးတဲ့ scale ပေါ့နော်သုံးမျိုးသုံးစားတော့အကျမ်းမြင့်မဟုတ်အမှန်တော့သုံးမျိုးသုံးစားတော့မကပါဘူးသို့တော်လည်းပဲအကျမ်းမြင့်ကျွန်တော်တို့သိကြတာက Markley scale ဆိုတာရယ် Richter scale ဆိုတာရယ်နောက်တစ်ခါ Movement Magnitude scale ဆိုတာရယ်ပေါ့နော်ဆိုပြီးတော့သုံးမျိုးသုံးစားတိုင်းတာပါတယ်အဲ့ဒီထဲမှာထင်တာမြင်တာရှိတဲ့ scale ကတော့ Richter scale ပဲဖြစ်ပါတယ်ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့သတင်းတွေပါဒီမှာပေါ်ပြလို့ရှိနေတယ်တခြား scale တွေကြောင့်ကျွန်တော်သိမတွေ့ရပါဘူး Richter scale ဘလောက်ရှိတဲ့ငလျင်လှုပ်သွားတယ်လို့ပဲပြောပါတယ်ဆိုတော့ဒါကိုမျက်စိနဲ့ပေါ်လာအောင်ကျွန်တော်ပေါ်ပြရလို့ရှိရင်ဥပမာအဖြစ် Richter scale 5ပေါ့နော်5ရှိတဲ့ငလျင်လှုပ်သွားလို့ရှိအဲ့ဒီငလျင်ရဲ့ပြင်းကဘလောက်နဲ့သွားညီလဲဆိုတော့ကျွန်တော်တို့ Hiroshima ကိုချသွားတဲ့အနုမြူပုံပေါ့ Little Boy လို့ခေါ်တဲ့အနုမြူပုံရဲ့နှလုံးစာလောက်ရှိတယ်အကျမ်းမြင်ပေါ့နော်တော့ 1.9 နဲ့ဆို2နီးပါးပေါ့နှလုံးစာလောက်ရှိတယ်သို့တော့ကျွန်တော်တို့မျက်စိနဲ့မြင်နေတာကဘာလဲဆိုတော့ဒီငလျင်ပြင်းအားဒီ Richter scale 5.6 4.5စသဖြင့်တမှတ်တက်သွားတိုင်းတက်သွားတိုင်းအစက32စပိုကြီးလာတယ်ဆိုတာကိုသဘောပေါက်မှုလို့ရတယ်အဲ့တော့ခုနပြောတဲ့ Richter scale 5မှာဒီငလျင်ဒီအမှုပုံနှလုံးနဲ့ညီတဲ့အားဒီRichter scale 6ကြတဲ့အခါကျတော့64လုံးလောက်နဲ့သွားညီပါတယ်။အဲ့ဒီအမှာတဆင့်တက်လိုက်လို့ Richter scale 9ဆိုလို့ရှိရင်ဘယ်လောက်နဲ့သွားညီမလဲဆိုတော့1988လုံးဖောက်တာနဲ့သွားညီမယ်။အဲ့ဒီ Little Boy အမှုဘုံ1988လုံးဖောက်တာနဲ့သွားညီမယ်။9ကနေ8တက်လိုက်တဲ့အခါကျတော့ဘယ်လောက်တော့กว่าသွားပြီလဲဆိုတော့အဲ့ဒီအမှုဘုံပေါင်း63,125လုံးဖောက်တာနဲ့သွားညီမယ်ဆိုတော့Richter scale 8နာကတ်နေတဲ့ဒီမီလီယံဒီဘလောက်တောင်ကြီးမားတဲ့ပျက်စီးမှုဖြစ်စေနိုင်လဲဆိုတာမျက်စိတဲ့ပုံဖော်ကြည့်လို့ရပါတယ
်ဒေါက်တာချစ်ကိုကိုပါငငင်းလှုပ်တဲ့ဘိုးချက်တရင်လဲအပျက်စီးကပိုးပြီးများနိုင်တယ်လို့ပြောပါတယ်ဒါကြောင့်မြစ်ဆုံလုံးငငင်းတိန်ဖြစ်ပွားရာဇုံထဲမှာကျနေတဲ့နေရာမျိုးအတွက်တော့ပြိကြီးကြီးထားဖို့လိုတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းဖတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်တရားစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပ
ါဒေါက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ရှုစားကြကြရတာဖြစ်ပါတယ်အခုကတော့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကတလဲတင်ပြပေးပါဦးမယ်ရှင်
ယူကရိန်းကိုရုရှားတို့ကျူးကျော်စစ်တိုက်ခိုက်ခဲ့တာဟာတနည်းပြတဲ့ဒီနေ့တောက်ကြနေမှာကြာဆုံးသေဆုံးသွားခဲ့သူတွေအတွက်အထိတ်မှအောက်မေ့ဝဲကိုယူကရိန်းနိုင်ငံကီးပြို့တော်မှာအခမ်းအနားကျင်းပခဲ့ပါတယ်။စစ်ဘောတံကိုတနည်းလုံးကြကြခံနိုင်ခဲ့တဲ့ယူကရိန်းနိုင်ငံအနေနဲ့နတ်ဖြံဘာဖြစ်မယ်ဆိုတာမသိပေမဲ့ဆက်လက်တိုက်ပွဲဝင်သွားဖို့လိုအပ်တယ်လို့တပ်ပရဗိုလိုဒီမာဇယ်လင်စကီကမိန့်ခွန်းပြောကြားခဲ့ပါတယ်။နေတို့နဲ့ဥရောပသမ္မတခေါင်းဆောင်တွေကရုရှားသမ္မတရဲ့မဟာဗျူဟာညီမှန်းချက်တစ်ခုမှမအောင်မြင်ဘူးလို့ပြောလိုက်ကြပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်တနစ်ပြတဲ့ဒီနေ့မှာရုရှားသမ္မတဗလာဒီမာပူတင်ဘက်ကရှုံးနိမ့်ခဲ့တယ်လို့နေတိုးအဖွဲ့ကြီးကယွန်စတိုတန်ဘက်ကအက်စတိုနီးယားနိုင်ငံတာလင်းမြို့တော်ကနေအခုလိုပြောကြားခဲ့တာပါရုရှားကနျူကလ িয়ার လက်နက်အသုံးမပြုဖို့အတွက်တရုတ်နဲ့အိန္ဒိယကတဆင့်ရုရှားပေါ်ဩဇာညောင်းအောင်အမေရိကန်ကဆောင်ရွက်နေတဲ့အကြောင်းအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကမနေ့ကပြောကြားခဲ့ပါတယ်ယူကရိန်းစစ်ပွဲတနေ့အကျိုးဖြစ်မနေ့ဖေဖော်ဝါရီလ23ရက်နေ့မှာ The Atlantic Magazine Editor ချုပ် Jeffrey Goldberg နဲ့လုပ်ခဲ့တဲ့ interview မှာအမေရိကန်နိုင်ငံသားဝန်ကြီးကခုလိုပြောကြားခဲ့တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုဦးတင်မောင်တန်းတင်ပြပေးသွားတာပါ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရနိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Citra Franklin နဲ့ Helen Cordiano ဖြစ်ပါတယ်။အခုထုတ်လွှင့်ပေးတဲ့အစီအစဉ်အစဆုံးကတော့ဒီအစီအစဉ်ပြီးပြီးချင်းည10:00နာရီကနေ17:00နာရီမှလည်းတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။တောက်ကြညအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ19 25နဲ့32တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ် BNN ရဲ့အတွေ့အကြုံကနေဝေကြပါစေကျမတို့ခင်ဗျူထွေးပါရှင်
This program has come to you from the Voice of America, Washington.